Welcome to the Voice of America in Burmese.
Mingla nya jam ma to ta shin nya shin. American Bureau of Mirror Washington DC ka ne VOA American San Yan 2020 khu ne September 18 ya taw ja ne nya bai season ne go Myanmar sanaw chain nya 9 ya ne 10 na chi line to meter 1925 30 ne line la meter 190 ro ka ne thau lan pe ni ma bi shin. ကျမနင်္ဂလာပါဒီညအတွက်အထိတ်အကန့်ရောက်တဲ့တင်တွေကိုတင်ပြသွားမှာပါသမရဒိုနယ်ထရမ့်နဲ့ဒီမိုကရက်သမရလောင်းဂျိုးဘိုင်ဒန်တို့ဟာတူဦးပေါ်တူအမေရိကန်သမရရာထူးနဲ့မထိုက်တန်တို့အဖြစ်တရာဘေးနေကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်အသက်84နှစ်အရွယ်သမရထရမ့်ကအသက်88နှစ်အရွယ်မစ္စတာဘိုင်ဒန်ကိုထင်းတလုံးနဲ့စိတ်ကြီးဝင်းနေသူခြေကုံလက်ပန်းကျပြီးတော့အင်အားယုတ်ယော့နေသူဆိုပြီးတော့တိုက်ခိုက်ပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကျင်းပဖို့45ရက်တာလိုတဲ့အချိန်ဝင်းကွန်ဆင်ပြည်နယ်ကမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကပြန်ဖက်မစ္စတာဘိုင်ဒန်ကိုတိုက်ခိုက်ပြောဆိုခဲ့တာပါပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲစည်းရုံးခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသမ္မတထရမ့်မှာဆင်ခြင်တုံတရားလုံးဝမရှိဘဲကာယောဂါကိုကင်တွယ်နေတယ်လို့သူ့အဆိုအရကျန်းမာရေးပညာရှင်တွေရဲ့အကြံပြုတိုက်တွန်းချက်ကိုမလိုက်နာဖို့လူတွေကိုအားပေးတိုက်တွန်းနေတယ်ဆိုပြီးတော့ဝေဖန်ပါတယ်အမေရိကန်ပြည်သူတွေကိုအယုဒဆုံးပြောဆိုဆက်ဆံမှုမရှိတဲ့သမ္မတထရမ့်ယာရုကဆင်မေးတယ်လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ဆိုရဲဆိုတာသမ္မတထရမ့်ဒီပေမဲ့ဘာမှမလုပ်ခဲ့တာကိုဂျိုးဘိုင်ဒန်ကထောက်ပြပြောဆိုခဲ့တာပါ။လူတွေကမောင်းဝင်လာပြီးနားထောင်မေးမြန်းလို့ရတဲ့ CNN ကကမကရာပြုချင်ပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မိုးစစ်မြို့အာကစားရုံကာယာနာကွင်ကြီးတဲကဆွေးနွေးပွဲမှာမစ္စတာဘိုင်ဒန်ကအဲဒီလိုပြောဆိုခဲ့တာပါ။သမ္မတထရမ့်ကလည်းဝင်းကွန်ဆင်ပြည်နယ်မိုးစနီးမြို့မှာ Air Force 1သမ္မတလေယာဉ်ကြီးကိုနောက်ခံထားပြီးတော့လူထုတွေ့ဆုံပွဲလုပ်ခဲ့တာပါ။ဒီပင်းရဟာနိုမှာ၃ရက်သမရရွေးကောက်ပွဲအနေရရင်အကျိညာရှင်မရမယ့်အနေအရလည်းဖြစ်ပါတယ်။အမေရိကန်သမရရွေးကောက်ပွဲရလဒ်တွေပြောင်းလဲသွားအောင်ရုရှားနိုင်ငံကဆက်ပြီးကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗီရိုအကြီးအကဲခရစ္စတိုဘာရေးကအမေရိကန်လွှတ်တော်အမတ်တွေကိုကြေရပါးနေ့ကတတိပေးလိုက်ပါတယ်။ဒီမိုကရက်သမရကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးပွဲတွေကိုတက်ခိုက်ဖို့ရုရှားကဆက်လက်လုပ်ကိုက်နေတယ်ဆိုပြီးတော့ FBI အကြီးအကဲကတတိပေးပြောဆိုခဲ့တာပါ။မဲဆနာရှင်တွေစိတ်ပြောင်းသွားအောင်ရည်ရွယ်တဲ့ရုရှားရဲ့တက်ကြွလာတဲ့လှုပ်ရှားမှုတွေကိုလူမှုကွန်ရက်တွေမှာတွေ့ရသလိုရုရှားအစိုးရပိုင်းသတင်းဌာနတွေနဲ့အခြားအင်တာနက်ဆက်မင်းနာအတော်များများမှာတွေ့ရတယ်လို့လည်းမစ္စတာရေကပြည်တွင်းလုံခြုံရေးလွှတ်တော်ကော်မတီရှင်မှမှလာရောက်ထွက်ဆိုခဲ့တာပါရုရှားအပေါ်ဆန့်ကျင်မှုတွေတိုးလာအောင်လုပ်နေတယ်လို့ရုရှားတို့မြင်နေတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဂုဏ်သိက္ခာညွှန်တော်အောင်လုပ်ဖို့ရုရှားတို့ရည်ရွယ်လုပ်ကိုင်နေတာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအဆင့်ကိုရောက်လာချိန်မှာ FBI အကြီးအကဲရဲ့ဒီပြောဆိုချက်ပထမဆုံးထွက်ပေါ်လာတာပါ Mr. Ray ရဲ့တင်ပြချက်ဟာအောက်ဂုလာစာမိုင်းကအမေရိကန်အမျိုးသားတံပြန်ထောက်လာရင်းနဲ့လုံခြုံရေးဌာန NCSC ညွှန်ကြားရေးမှူး William Ivanina ရဲ့ပြောဆိုချက်နဲ့လည်းကန့်ညီနေပါတယ်အသက်အန္တရာယ်တွေထိခိုက်နေရတဲ့စီးရီးပဋိပက္ခတွေဥရုယာတီပြောင်းလဲမှုနဲ့ COVID-19 ကရောဂါကြောင့်တန်းနဲ့ချီတဲ့လူတွေငှက်မုတ်ခေါင်းမမှုနဲ့ကြုံရမဲ့အခြေဆိုင်နေပြီလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အကြီးအကဲကကြာတာပြည်နေမှာတတိပေးလိုက်ပါတယ်။အဲဒီလိုလူတွေအသက်ရှင်သန်နိုင်ရေးအလူငွေထည့်ဝင်ကြဖို့အလူရှင်နိုင်ငံတွေတန်းကြွယ်တထေးကြီးတွေကိုလည်း WFP အကြီးအကဲ David Bisley ကတိုက်တွန်းခဲ့ပါတယ်။ငမောက်ခါမမှုကပေးကြီးနဲ့ရင်ဆိုင်ရနိုင်ခြင်းရှိတဲ့အကြောင်းလွန်ခဲ့တဲ့9လကသူတတိပေးခဲ့တယ်လို့အဲ့ဒီလောက်ထိအခြေအနေမဆိုးပေမဲ့လည်းအကူအညီလိုအပ်နေသူတွေအများပြားကြံနေသေးတယ်လို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကိုမစ္စတာဘက်စလီကပြင်ပြခဲ့တာပါ WFP နဲ့မိတ်ဖက်အဖွဲ့တွေရဲ့အားထုတ်မှုနဲ့ဒီနှစ်အတွက်လူပေါင်း38တန်းလောက်ထိကူညီပေးခဲ့ပေမဲ့ကမ္ဘာတစ်ပေါင်းကလူရေတပေါင်း290လောက်ငမောက်ခါမမှုနဲ့ရင်ဆိုင်ရတော့မဲ့အခြေဆိုင်နေပြီလို့လည်းတတိပေးခဲ့တာပါWFP ကထောက်ပံ့ထားတဲ့စာနာရိတ်ခါရနဲ့အသက်ဆက်နေရတဲ့လူပေါင်းတန်း30လောက်ရှိပြီးတော့အကူအညီမရရင်အသက်ဆုံးရှုံးလိမ့်မယ်လို့လည်းပြောပါတယ်။ငတ်မို့ခေါင်းမမှုနဲ့ရင်ဆိုင်ရနိုင်ခြင်းရှိတဲ့နိုင်ငံပေါင်း3000လောက်ရှိပြီးတော့စီးရီးပဋိပက္ခတွေပေါပေါနေတဲ့နိုင်ငံတွေမှာအခြေအနေဆိုးနေပြီလို့လည်း WFP အကြီးအကဲကတတိပေးခဲ့တာပါ။လူသားချင်းစာနာမှုအကျတဲ့အဆိုးဆုံးရင်ဆိုင်နေရတဲ့ရေမြေနိုင်ငံအပါအဝင်စီးရီးမတူမငြိမ်းဖြစ်နေတဲ့ကွန်ဂို၊နိုင်ဂျီးရီးယားနဲ့တောင်ဆူဒန်လိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီစာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတယ်လို့လည်းမစ္စတာဘက်စလီကကုလလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကတောက်ကြနေကစပြီးတော့တိုင်ဝမ်ရေလက်ကြမှာတကယ်တိုက်ပွဲဝင်တယ်လို့မျိုးစီရေးလေ့ကျင့်နေပါတယ်
။中国人民解放军东部战区在台海附近组织实战化演练。
တိုင်ဝမ်ရေလက်ကြမှာလက်ရှိပေါ်ပေါက်နေတဲ့အခြေအနေအရနိုင်ငံတော်လုံခြုံရေးနဲ့နယ်မြေပိုင်းနဲ့တီးတန့်ခံနေရတဲ့အတွက်လိုအပ်လို့စီရေးလေ့ကျင့်ရတာပါ။အဖိုးတော်မြေတစ်ခုဖြစ်တဲ့တိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထားလို့မရဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူတန်ဂေါ့ကွင်းကပြောပါတယ်။တိုင်ဝမ်အရေးကတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တဲ့အတွက်ပြပချားဝင်ဆွဲဖက်လို့မရဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ အမေရိကန်ပြည်အောင်စုနဲ့တိုင်ဝမ်ကြားမကြာခဏအပြန်လာဆက်သွယ်ဆောင်ရွက်မှုတွေကိုစန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေ PLA တပ်ဖွဲ့အနေနဲ့ရှေ့ဆက်လုပ်ကိုင်မှုရှိသလားဆိုတဲ့သတင်းထောက်သူရဲ့အမေဖုန်းအပေါ်ကောက်ကွင်းကအဲဒီလိုအတုံးပြန်ထေချာခဲ့တာပါအမေရိကန်ကတရုတ်ကိုမထီမဲ့မြင်ပြုပြီးတော့တိုင်ဝမ်ကိုဆက်ဆံနာမဖြစ်ဖြစ်တိုင်ဝမ်ကလည်းတွေ့ရသည့်မှုကိုထင်းထင်းရှားရှားပြသခြင်းလိုပဲဖြစ်ဖြစ်ဒီလိုလှုပ်ရှားနေတာဟာရှေ့ဆက်လို့မရတဲ့စိတ်ကိုရင်လန်းဆောင်တကူတာဖြစ်တယ်လို့လည်းပြောပါတယ်မီးနဲ့ကစားသူတွေမီးလောင်ခံရတဲ့လို့လည်းပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်စီးပွားရေးရအငြိမ်းအားဝန်ကြီးကိတ်ခရက်စ်တိုင်ဝမ်ကိုလက်ရှိအလဲပရောက်နေတယ်လို့ပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစီအမံဆောင်အစိုးရအတာဝန်ရှိသူအဖြစ်ဂျမားရေးဝန်ကြီးအလက်စ်အေဇာတိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ
်ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပြီးတော့မှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါမနက်ကမှာ COVID-19 ရောဂါကြောင့်နောက်ထပ်ခုနှစ်ဦးထပ်မံသေဆုံးတာကြောင့်သေဆုံးသူဦးရေဟာအခုဆိုရင်68ယောက်ရှိသွားပြီဖြစ်တယ်လို့ရမိုင်းနဲ့အောက်သားဝန်ကြီးဌာနကဒီနေ့စက်တင်ဘာ18ရက်ညနေ4နာရီမှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီနေ့သေဆုံးသူ9ယောက်မှာအမျိုးသား5ယောက်နဲ့အမျိုးသမီး1ယောက်ဖြစ်ပြီးတော့အသက်44နှစ်ကနေ85နှစ်ကြားရဖြစ်ပါတယ်။သေဆုံးသူတွေထဲမှာရန်ကုန်ပြည်သူ့ဆေးရုံကြီးမှာတက်ရောက်ကူးစက်နေသူ5ယောက်ပါဝင်ပြီးကျန်တဲ့1ယောက်ကတော့ရန်ကုန်အစီပိုင်းဆေးရုံကြီးနဲ့ရောက်ကလာပအထူးရောဂါကူးနဲ့တင်ကြားရေးဆေးရုံတွေကတယောက်စီဖြစ်တယ်လို့ဂျမိုင်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပြင်မနေ့ကတခွဲတည်ပြုလူနာ404ယောက်ရဲ့ဆေးရုံကိုဒီနေ့ထုတ်ပြန်ခဲ့တာမှာတော့ရန်ကုန်တိုင်းက289ယောက်၊ရခိုင်ပြည်နယ်က33ယောက်၊အေရဝတီတိုင်းက32ယောက်၊မွန်ပြည်နယ်က19ယောက်၊မန္တလေးတိုင်းနဲ့ပဲခူးတိုင်းက12ယောက်စီနဲ့နေပြည်တော်က9ယောက်၊စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကတယောက်စီဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်တရုတ်ဖက်ချမ်းကရွှေလီမြို့မှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကမြန်မာနိုင်ငံကလာတဲ့တရားမဝင်အလုပ်သမား2ယောက်မှာဗိုင်းရပ်စ်တွေ့ရှိခဲ့တာကြောင့်အဲဒီမှာနေထိုင်နေကြတဲ့မြို့ကန်တွေနဲ့နိုင်ငံသားတွေအားလုံးကိုမနေ့ကစပြီးတော့ဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကို၂ရက်ကြာလှုပ်ဆောင်ခဲ့တာမှာအခုချိန်နဲ့တော့နောက်ထပ်ကူးစက်သူတယောက်မှမတွေ့ဘူးလို့ဆိုပါရယ်ခင်ဗျာအမေရိကန်ပြည်သူ49ရာခိုင်နှုန်းကတကယ်လို့အခုချိန်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရမယ်ဆိုရင်သူတို့အနေနဲ့တရားပေါက်မထိုးဘူးဒါမှမဟုတ်မထိုးဖြစ်ဖို့များတယ်လို့ပြောပြီးကျန်တဲ့51ရာခိုင်နှုန်းကတော့ထိုးမယ်လို့ပြည်သူ့ဒေသနာဌာနကအခုလောက်ကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်49ရာခိုင်နှုန်းကသူတို့အနေနဲ့ကာကွယ်ဆေးရဲ့ပြီးထွက်စိုးကျိုးတွေကိုစိုးရိမ်တာကြောင့်မထိုးဖို့ပို့ပြီးတော့ဆန္ဒရှိနေကြတာပါCOVID-19 ကာကွယ်ဆေးကိုဘေးဥပအန္တရာယ်ခင်းခဲ့တဲ့အသုံးပြုနိုင်မှုကိစ္စနဲ့ပတ်သက်ပြီးအများပြည်သူရဲ့ယုံကြည်မှုကအခုချိန်မှာကျဆင်းနေပါတယ်။ပြီးခဲ့တဲ့မေလကပြည်ရဲ့စစ်တမ်းမှာတော့တကယ်လို့ကာကွယ်ဆေးထွက်လာခဲ့ရဲ့အမေရိကန်82ရာခိုင်နှုန်းကသူတို့အနေနဲ့ထိုးမယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့ဒီလမှာတော့27ရာခိုင်နှုန်းကပဲကာကွယ်ဆေးကိုချိန်ပြီးထိုးမယ်လို့ပြောပါတယ်။အမေရိကန်မှာထုတ်တဲ့ကာကွယ်ဆေးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုအကုန်လုံးနားမလည်ခင်မှာအဲ့ဒီဆေးတွေကိုတည်ပြလာနိုင်တယ်လို့အမေရိကန်89ရာခိုင်နှုန်းကယုံကြည်နေပြီး88ရာခိုင်နှုန်းကတော့ကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုမလုံနိုင်ခင်မှာအများအတည်ပြလာမှာကိုစိုးရိမ်နေကြပါတယ်။ဂျွန်ဆော့ကင်တက်ကတူကဒီနေ့အစောပိုင်းကထုတ်ပြန်တဲ့သတင်းတွေအရတော့ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါကူးစက်ခံသူတန်း30ကျော်နဲ့သေဆုံးသူ9သိန်းခွဲနီးပါးရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာအမေရိကန်ကကူးစက်သူ 6.6 သန်း၊အိန္ဒိယက 5.1 သန်း၊ဘရာဇီးလ်က 4.4 သန်းနဲ့အများဆုံးနိုင်ငံတွေအဖြစ်ရပ်တည်နေကြပါတယ်။တစ်ချိန်တည်းမှာပဲဥရောပတဝက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေဟာဆိုးရိမ်ရကောင်းတဲ့နှုန်းနဲ့ပြန်ပြီးတော့ဖြစ်လာနေပြီးဒါဟာဥရောပအစိုးရတွေအတွက်အချက်ပေးခေါင်းလောင်းတာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကသတိပေးလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 96,000 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်ဟာ 5.2 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပြင်သေဆုံးသူနောက်ထပ် 1,184 ယောက်ရှိတာကြောင့်သေဆုံးသူဦးရေဟာလည်း 14,382 ယောက်ရှိသွားပြီဖြစ်ပါရယ်။ဒါပေမဲ့အမှန်တကယ်သေဆုံးသူအရေအတွက်ကတော့ဒီထက်ပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါရယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ပြည်သူ့ရဲ့အနေနဲ့နှာခေါင်းစည်းတက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အနေကကြောက်တဲ့သူ့ရဲ့မွေးနေ့မှာထပ်ပြီးတော့တောင်းဆိုလိုက်ပါရယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကနေပြန်ကောင်းလာတဲ့သူ88ရာခိုင်နှုန်းကျော်ရှိပြီးတော့အခုလောလောဆယ်မှာကူးစက်ခံထားတဲ့သူကတသန်းပဲရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလောလောဆယ်ဖြစ်နေတဲ့သူတွေထဲက60ရာခိုင်နှုန်းကတော့မဟာရာရှထရာ ကာနာတာနာအန်ဒရပရာဒက်ရှ်တမီနာဒူနဲ့ဥတ္တပရာဒက်ရှ်ပြည်နယ်၅ခုမှာဖြစ်ပါတယ်။မွန်ဘိုင်းမြို့မှာတော့လာမယ့်စက်တင်ဘာလကုန်ထိလူ၄ဦးထက်ပိုမစုရဘူးဆိုပြီးတော့အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ3892ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ23600ကျော်သွားပြီဖြစ်ပါတယ်။ဒါပြင်သေဆုံးသူလည်း114ယောက်ထပ်တိုးလာတာကြောင့်သေဆုံးသူစုစုပေါင်း9336ယောက်ရှိတာကြောင့်ရှေ့တောင်အာရှဒေသတွေမှာတော့အင်ဒိုနီးရှားနိုင်ငံဟာဗိုင်းရပ်စ်ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ126ယောက်ရှိတဲ့အတွက်ဒါဟာနေ့စဉ်ကူးစက်မှုတုံးတရာကျော်ရှိတာဟာ16ရက်သက်တိုက်ရှိသွားပြီလည်းဖြစ်ပါတယ်။နယူးဇီလန်နိုင်ငံဘက်မှာတော့ဒီနေ့မှာကူးစက်သူမရှိတဲ့အတွက်ဒါဟာ5ရက်အတွင်းပထမဆုံးအကြိမ်နေ့စဉ်ကူးစက်မှုမရှိတာဖြစ်ပါတယ်ခင်ဗျာ။မနက်ကမှလာမယ့်နှုန်းမှာ၈ရက်နှစ်မှချင်းပါမယ့်2020အထူးရွေးကောက်ပွဲကိုလေးလာစောင့်ကြည့်သွားမယ်လို့ American ခြေစိုက် Carter Senator ပြောလိုက်ပါတယ်။ဒီနေ့စက်တင်ဘာ18ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်အရ2020ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အသိအမှတ်ပြုလာကိုရရှိပြီးတဲ့နောက်2020အထူးရွေးကောက်ပွဲကိုလေးလာဖို့နိုင်ငံတကာရွေးကောက်ပွဲလေးလာရေးမစ်ရှင်ကိုစတင်လိုက်ပြီလို့ Carter Senator ကပြောပါတယ်။ဒီရွေးကောက်ပွဲလေးလာရေးမစ်ရှင်ကိုရှောင်းတန်းဦးဆောင်တဲ့နိုင်ငံတကာကျောင်းကျင်ပညာရှင်6ဦးပါဝင်တဲ့ပင်မအဖွဲ့နဲ့ပြည်တွင်းကရွေးကောက်ပွဲလေးလာစောင့်ကြည့်သူ24ဦးပါဝင်တယ်ဆိုပြီးတော့ပြောပါရယ်လောလောဆယ်မှာတော့ကမ္ဘာတော်မှာဖြစ်နေတဲ့ COVID-19 ကပ်ရောဂါကြောင့်နိုင်ငံတကာပညာရှင်6ဦးဟာအဝေးကနေပဲရွေးကောက်ပွဲလေးလာရေးမစ်ရှင်တွေကိုကြီးကြပ်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်ကာတာဇန်နာရဲ့ရွေးကောက်ပွဲလေးလာရေးမစ်ရှင်တွေနဲ့လာမယ့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေစီမံခန့်ခွဲမှုတွေမဲဆွယ်စီရင်လုပ်ငန်းစဉ်တွေနိုင်ငံရေးပွင့်လင်းမှုမျိုးသမီးနဲ့တိုင်းသားပါဝင်မှု social media ရွေးကောက်ပွဲပေါ် COVID-19 ကာယောဂါသက်ရောက်မှုစတဲ့အရေးကြီးတဲ့အချက်တွေကိုလေ့လာအကဲဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်ခီးသွားလာဖို့နဲ့လုံခြုံရေးအခြေအနေပြင်ရွေးကောက်ပွဲမဲပေးတာမဲရည်အတွက်တာမဲရတဲ့တွေကိုအကဲဖြတ်ဖို့ရေလိုရွေးကောက်ပွဲလေ့လာသူတွေကိုထပ်ပြီးတော့တာဝန်ပေးမယ်လို့လည်းပြောပါတယ်။ကာတာဆန်နာဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲလေ့လာစောင့်ကြည့်မှုတွေကိုလုပ်ခဲ့ပါတယ်ခင်ဗျာ။ဒီရွေးကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေနဲ့သေဆုံးသူတွေတိုးလာနေတာကြောင့်သွားလာနေထိုင်မှုတွေကိုအထူးပြုစိုက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေထပ်မံသတိပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါကျမအင်းနဲ့အောက်ကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လယ်ပိုင်းထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ9ဦးအပါအဝင်စုစုပေါင်း68ဦးနဲ့ရောဂါကူးစက်ခံရသူ4500ကျော်ရှိနေပါတယ်။ဒါဟာဆိုရင်တလားလောက်အချိန်အတွင်းသေဆုံးသူ60ကျော်နဲ့ကူးစက်မှု4000လောက်တိုးလာတာပါ။ဒီလိုကူးစက်မှုတွေနဲ့သေဆုံးမှုတွေတိတိကျကျတိုးလာနေတာကြောင့်ရောဂါကူးစက်မှုကာဝေးရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာကြဖို့ပိုအရေးကြီးလာနေပြီလို့ကျမအင်းနဲ့အောက်ကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးသော VOA ကိုပြောပါတယ်။
ကျွန်တော်တို့တွေကအလို့ကင်ကြောင်ပဲဖြစ်စီဟိုစကားပြောတဲ့အခါပဲဖြစ်စီပေါ့နော်သူက new normal ဆိုတာတကယ်ကြောင်တော့မလွယ်ဘူးလေ old normal ဆိုတာငငယ်လေးကတက်တလုံးလောက်လာတာအခုမှ new normal လောက်လာဆိုတော့ဝေးရောလို့ပဲဖြစ်စီပေါ့နော်စိတ်လောကြီးလို့ပဲဖြစ်စီအတူနဲ့အတူနီးနီးကပ်ကပ်ဖြစ်သွားတဲ့အပိုင်းတွေအများကြီးရှိရပေါ့နော်အဲအဲ့လိုဖြစ်ခဲ့ရင်လည်းဒါအတရားနဲ့တရားအချင်းချင်းကြည့်ပေးဖို့လိုတယ်ပေါ့နော်အင်အားတယောက်ပြင်ထွက်တော့မယ်ဆိုရင်လည်းအဲမက်ဆေ့ရောတတ်သွားပါလက်တန့်စေးတဲ့ခဏခဏအသုံးပါပေါ့နော်ဆက်ပြနေရေးအသုံးပြုလိုက်ရင်လည်းစက္ကန့်20ကျောင်းစေးပါပြန်ဝင်လာခဲ့ရင်လည်းအရင်ဆုံးလက်စေးလိုက်အောင်ဒါမျိုးလေးအချင်းချင်းကြည့်ပေးတဲ့ဟာလေမိသားစုအတွင်းမှာလည်းအရန်အသုံးဝင်ပါတယ
်ယောဂပြောင်းခြင်းလို့စေးအောင်စင်ဝင်ရသူကတော့900ကျော်ရှိပါတယ်ယောဂပြောင်းခြင်းသွားသူတွေအပါအဝင်သတ်မှတ်နေရာတွေမှာအသွာလာကန်တက်ခံရသူတွေရပြည့်လို့ပြန်လာကြတဲ့အခါပြည်သူလူထုအနေနဲ့စိုးရင်ကြောက်လန့်မှုမရှိဘဲသူတို့ပေါ်လက်ခံကြိုဆိုကြဖို့ဘိုဟိုကူးစက်ယောဂတိုက်ချက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။တချို့တွေကကွာရန်တီးဆက်ပတ်ဖြစ်ပြီးတော့သူတို့ပြန်ထွက်လာတယ်။ဆေးရုံစင်းတယ်။အဲ့လိုစင်းလာတဲ့အခါမှာသူတို့ကိုပုံမှန်ဘဝတွေရောက်ရှိဖို့အတွက်ကသက်ဆိုင်ရာနော်ပြည်သူလူထုပတ်ဝန်းကျင်အိမ်ကြီးနာချင်းနော်ရက်ွက်ကျေးရွာအုပ်စုဒါတွေကချီချီဖြူဖြူနဲ့သူတို့ကိုမြစ်တာအပြင်းနဲ့နွေနွေထွေထွေကြိုဆိုရမှာဖြစ်ပါတယ်ဒီတ ਿਆਂ မှာနွေနွေထွေထွေကြိုဆိုရဲဆိုတာဖက်လဲပဲကြီးဝန်စီပုံပေါင်းနဲ့ကြိုဆိုဖို့ဆိုလိုတာတော့မဟုတ်ပါဘူးသို့တော့တချို့တွေကိုယ့်ရဲ့နော်အိမ်ကိုပြန်လာတယ်ကိုငားနေတယ်ဒီပြန်လာဆိုသူ့အိမ်ဆက်မငားတာတို့နော်နောက်တစ်ခါရက်ခွက်ကလက်မခံတာတို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်နေရာနေပြီးတော့ဒီလိုရက်ခွက်ထဲမှာအိမ်မငားဖို့အတွက်ပရက်ရှာပေးတာတို့နော်ဒါမျိုးတွေလည်းရှိလာရဲဆိုတာဒါဟာလုံးဝမဖြစ်တဲ့ကိစ္စဖြစ်ပါတယ်သူတို့တွေဟာဆိုလို့ရှိရင်အိမ်မှာတပတ်ကိုစိတ်ချအောင်ဆက်နေခိုင်းတာဖြစ်ပါတယ်သူတို့တွေကနေပြီးတော့သူများကိုယောဂမကူးဆက်စေနိုင်တော့ပါဘူး
နိုင်ငံတကာကျန်းမာရေးအဖွဲ့ချုပ်IFRC ရဲ့မကြာသေးခင်တုန်းကစစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေမှာကိုဗစ်ရောဂါဖြစ်ပွားမှုအတွက်နိုင်ငံခြားသားတွေပြည်တော်ပြန်တွေနဲ့စီကံလိုက်နာသူတွေကိုအပြစ်ခေါ်တဲ့သူအများစုဖြစ်တာတွေ့ရပြီးကာယရောဂါကူးစက်မှုကိုစိုးရိမ်ရတာခွဲခြားဆက်ဆံမှုတွေကြုံရနိုင်တဲ့အနေအထားရှိနေကြောင်းလည်းဖော်ပြထားပါတယ်ချမကတော့စုစုပါရန်က
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
19ခုနိုင်ငံနဲ့ခုနှစ်နိုင်ငံကွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ဗီအိုအေးရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြင်ဗီအိုအေးဖေ့စ်ဘွတ်အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။တရုတ်နိုင်ငံနယ်သမြုပ်ဖြစ်တဲ့ရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါကူးစက်မှုတွေကိုကျူးလွန်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်
ချင်းချုပ်ဖို့ယောဂဘူစစ်ဆေးမှုတွေတက်နိုင်သမျှအိမ်မြေမထွက်ဖို့ညွှန်ကြားချက်တွေထုတ်ထားသလိုနေဆက်ဝင်ထွက်ဖို့လည်းထိန်းချုပ်လိုက်တာကြောင့်ကုန်သွယ်မှုတွေမှာရိုက်ခတ်ခဲ့တာပါရွှေလီမြို့မှာကယောဂကာလာကန့်သတ်ချက်တွေပြန်လည်အသက်ဝင်လာတာကြောင့်မြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေကုန်တင်ဖို့ခက်ခဲကုန်တယ်လို့မူဆယ်အဝေးပြေးကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးဝင်းအောင်ခန်းကပြောပါတယ်
ကျွန်တော်ပေါ့ဒီလုံးဝတော့မပိတ်ဘူးဒါနဲ့အခုကျွန်တော်ဒီကားဝင်ခွင့်နဲ့ပါတော့ဗျာစဲကောင်းတဲ့ရှင်ဒီပါအခုကျွန်တော်ဒီရှင်ဒီလည်းပေါ့လို့ပြန်ပုံသွားချောင်းလည်းမရဘူးအပြည့်အစုံဒီမားကြီးသူ့ကြီးနဲ့ခုံနေလို့လည်းမရဘူးဆိုတော့ကျွန်တော်တို့ဒါဒီရပိုင်းတော့နေတော့ဗျာနော်မရှိတော့ဘူးနေနေ
လူကြီးနှစ်သိန်းကျော်ရှိရဲ့ရွှေလီမြို့ကိုတပတ်လောက်ပိတ်ထားမယ်လို့လည်းယူနာပြည်နယ်အစိုးရကပြီးခဲ့တဲ့ရပိုင်းတွင်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးရဲ့နောက်ပိုင်းမူဆယ်နေဆက်ကိတ်ရီကုန်ကားအဝင်ထွက်မရှိတဲ့လောက်ဖြစ်သွားတာပါပြည်တွင်းမှာယောဂကုသမှုတွေတိုးလာနိုင်ခြင်းရှိလို့နေဆက်မှာယောဂထိန်းချုပ်ရေးတွေပူပေါင်းလှုပ်ဆောင်သွားမယ်ဆိုပြီးတရုတ်တန်ယုံတောင်ရှိသူတွေကမြန်မာအစိုးရကျန်းမာရေးဌာနနဲ့တနင်္လာနေ့မှာတွေ့ဆုံပြီးပြောခဲ့တာဖြစ်ပါတယ်။လောက်ကိုင်းရဲ့ချင်းရွှေဟောနေဆက်ကိတ်တွေဘက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ် -19 ယောဂထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးဗဟုကော်မတီဆုံးဖြတ်ချက်နဲ့ဒီနေ့စက်တင်ဘာ18ရက်ကစပြီးပိတ်လိုက်ပါတယ်။မြန်မာကားတွေကိုကိုကန့်ဒေသပတ်အလားမခံတော့ပေမဲ့တရုတ်ကားတွေကိုတော့အဝင်ခံနေရတဲ့အပေါ်ကုန်တွေကဝေဖန်နေပါတယ်။ဒါရီမြတ်မြတ်တတရှိအောင်အစိုးရနေဆက်ကုန်တွေကဖြည့်ရှင်းပေးတင်တယ်လို့ကွမ်လုံဟိုပန်ချင်းရွှေဟောနေဆက်ကုန်တွေအပင်အတွင်းရေးမှူးဒေါ်ကျူကျူကပြောပါတယ်။တစ်စိမ်မကြည့်နေ
အကုန်လုံးစီးမမလို့အစင်တင်မအောင်စပါတန်တားနေတရုတ်ဖက်ကြတော့ပေးဝင်မယ်တဲ့။တရုတ်ပြည်ကကားတွေဝင်လာရော။ကော်မတီကားကတော့မပေးဝင်ဘူးလေ။ဟိုပေးခတ်တယ်မပေးဝင်ဘူးဆိုရင်ဘာခုမအောင်တကွာသတော်တော့အကြောင်းပြန်ချက်ကဟိုလူဝင်လူထွက်များတဲ့ကားကြီးအေးကျော်စကားနာမကောင်းလူစုလူဝင်လောက်တယ်ဆိုရင်သတော်နောက်ကစားဝိုင်းကြတော့ဘာလို့မပြောတော့
ယောဂထင်းချုပ်ရေးလုပ်နေလို့မူဆယ်ရွှေလီဂိတ်ကိုပိတ်ထားရပေမဲ့ချင်းရွှေဟော်နဲ့လောက်ကင်နေဆက်ဂိတ်တွေအကြောင်းပြချက်မခိုင်လုံပဲပိတ်တာကပြည်တွင်းကရေထွက်ကုန်နဲ့စိုက်ပျိုးရေးကုန်စည်တွေအတွက်အခက်အခဲဖြစ်သွားရလို့လာရှိုးစက်မှုကုန်တဲ့အသင်းရဲ့အတွင်းရေးမှူးနိုင်ရေးစင်ကပြောပါတယ
်ကိုကကိုပိုင်အုပ်ချုပ်ခွင့်ရပြီးတော့ရေအစိုးရဆိုနော်သူကနေဒီလိုမှအဝင်အထွက်မလုပ်ရဘူးသူရေချင်းချော်မျိုးကိုလော့ဒ်ဒေါင်းချတဲ့ဘုံဖြစ်တော့ပေါ့အဲ့လိုလုပ်တာရှင်ဒီအပြင်မှာတော့ဒီလိုကသူရေစီတာရေဆံမာရေလုံချုံမှုအတွက်လည်းပြောကြတဲ့အချင်းချင်းပေါ့နော်ဘယ်လိုတော့ပြောကြပြီအခုကျမတို့ကကျမကအကြံပေးတယ်ဟိုလက်ရှိကျမတို့ရှင်ဒီအပေါက်လေးပိတ်ထားလို့ဆိုလို့ဒီကုန်ပေရတဲ့ဒီအပေါက်လေးတစ်ခုလေးပဲကျန်ကြတာပေါ့ဒီ export ရော import ရောပေါ့ဒါပေမဲ့များများကဒီအပေါက်လေးကိုအကူပြီးတွားနေကြတယ်ဆိုတော့ဒီမှာတို့ရဲ့စက်ကြီးပစ္စည်းရှိနေဒီမှာတို့ဖာတုံးပုံလေးရှိနေကတိနေတာလို့ဖြစ်ကုန်တာပေါ့နော်အဲဒီမှာတို့ရဲ့ချင်းတော်မျိုးအုံကိုလေကျန်ပါချင်းကြီးတွားနေလို့အဆင်ပြေလားသူကကန်ဒီတာအတွက်အဆင်ပြေနေဆိုတော့အဲ့လိုအချံပေးထားပါလို့ရှင်
ကုန်တယ်ရီကတော့တရုတ်ဘက်အချမ်းရောမြန်မာဘက်အချမ်းမှာလိုအပ်တာတက်ပို့ပြီးကယောဂါကဝေးထိန်းချုပ်မှုတွေလုပ်လာမှာစိုးရင်ကြရဲလို့ပြောပါတယ်။ရှမ်းပြည်နယ်အရှိပိုင်းမြန်မာထိုင်းနယ်စပ်တာချီလိမ့်မေဆိုင်နယ်စပ်ကိမှာတော့တရုတ်ကိုကုန်ကား6စီးလောက်ပဲအပြန်အလှန်က ခွင့်ပြုဖို့ စက်တင်ဘာ18 ရက်က စပြီး ညှိနှိုင်းထားကြပါတယ်။ မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့ စည်ရင်းအရဆိုရင် 2019 ကနေ 2020 ဇူလိုင်လအထိ မူဆယ်ညစက်ကိတ်ကုန်သွယ်မှုပမာဏက အမေရိကန် ဒေါ်လာ တန်း 400 ကျော်ရှိပြီး ချင်းရွှေဟော်ဂိတ်ကတော့ အမေရိကန် ဒေါ်လာ တန်း 450 ကျော်ရှိနေပါတယ်။ ကျွန်တော်ကတော့ဇော်ထပ်ပါ ရန်ကုန်ကနေပြပို့ထားတာပါ။
မြန်မာနိုင်ငံသားတဦးရဲ့ကလေးငယ်မှာ ကိုဗစ်ကပ်ရောဂါပိုးတွေ့ရှိတာကြောင့်ဆိုပြီး ထိုင်းနိုင်ငံကသူတို့နေထိုင်ခဲ့တဲ့နေရာတွေမှာ ကျန်းမာရေးစစ်ဆေးမှုတွေလုပ်နေကြောင်း ထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအကြီးအကဲကပြောပါတယ်။ ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးပါပါ။ အိန္ဒိယမြန်မာနိုင်ငံမှာ ကပ်ရောဂါပိုးဖြစ်ပွားမှုနှုန်းတွေမြင့်တက်လာနေတာကြောင်း ထိုင်းအစိုးရကနေဆက်တွေမှာလုံခြုံရေးတွေချထားသလို ကျန်းမာရေးဝန်ထမ်းတွေလည်းပို့ပြီးစစ်လွတ်ထားပါတယ်။ထိုင်းနိုင်ငံကပြန်လာတဲ့မြန်မာနိုင်ငံသားကလေးငယ်တဦးမှာ ရောဂါပိုးတွေ့ရှိတယ်ဆိုတဲ့အပေါ်မှာလည်း ထိုင်းအစိုးရကတော့သူတို့အနေနဲ့ကပ်ရောဂါထိန်းချုပ်ရေးလှုပ်ဆောင်နေမှုအပေါ်မှာ ထိုင်းပြည်သူလူထုကယုံကြည်မှုအပြည့်အဝရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ကပ်ရောဂါထိန်းချုပ်ရေးညွှန်ကြားရေးမှူးဒေါက်တာစုဝဏ္ဏထိုင်းကစက်တင်ဘာလ18ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်။ မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတွေကစိုးရိမ်စရာကောင်းပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်ရောဂါပိုးကူးစက်မှုတွေကမြင့်တက်လာနေပါတယ်။ပိုဆိုးလာနေပါတယ်။ထိုင်းနိုင်ငံအနေနဲ့လည်းဒါကိုပေါ့ဆလို့မရပါဘူး။ဒါကြောင့်ရောဂါထိန်းချုပ်ရေးကိုပြည့်စုံလှုပ်ဆောင်နေပါတယ်။အဓိကကတော့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတ ကလေးနဲ့ပတ်သက်ပြီးတော့လည်းကလေးမိဘတွေနေထိုင်သွားခဲ့တဲ့နေရာတွေမှာကျန်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မြန်မာနိုင်ငံသားမိသားစုတွေကနှစ်နှစ်အရွယ်ကလေးငယ်မှာကိုဗစ် -19 ရောဂါပိုးကူးစက်ပါလာကြောင်းမြဝတီအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပြီးထိုင်းဘက်ကမြန်မာမိသားစုအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံနကွန်စီထာမရဆလာဘူရီနဲ့အယုဒ္ဓယာမြို့တွေကိုကျမ်းမာရေးဝန်ထမ်းတွေဆေးလွတ်ပြီးစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါရယ်မြန်မာဘက်မှာကဲယောဂါပိုးတွေတွေ့ရှိတယ်ဆိုတဲ့ထိုင်းပြည်မိသားစုဟာ2019ခုနှစ်အောက်တိုဘာလကတည်းကထိုင်းနိုင်ငံကိုဝင်ရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်ကြောင်းသူတို့မိသားစုဟာဆေးရုံမှာတရားဝင်ကျမ်းမာရေးအာမခံနဲ့ဆေးစစ်မှုလုပ်ဆောင်ထားခဲ့ကြောင်းထိုင်းဘက်ကထုတ်ပြန်သွားပါရယ်လက်ရှိမှာလည်းသူတို့အလုပ်လုပ်ခဲ့တဲ့နေရာကသူတို့နဲ့ထိတွေ့သူတွေကိုလည်းသိစမှုတွေလုံဆောင်သွားမယ်လို့လည်းထိုင်းသက်ကဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
စီရင်သိမှနေတဲ့ချင်းမြင့်နယ်ပလက်ဝါမြို့မှာမိုင်းပေါက်ကွဲမှုကြောင့်ဒေသခံတွေထိခိုက်ဒိဆုံးကြရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်နေမြေခံတပ်ဧရိယာထဲမြင့်သွားရှာရာကမိုင်းပေါက်ကွဲမှုနဲ့ကြုံခဲ့ရပြီးထိခိုက်ဒိဆုံးမှုတွေကြုံခဲ့ရတာပါဒီနေ့မနေ့ပိုင်းမှာပဲပလက်ဝါမြို့စဖက်ကန်တပ်ဧရိယာထဲမြစ်သွားရှာတဲ့ဒေသခံတချို့ဘုံပွားကွယ်မှုကြောင့်ဒေဆုံတန်ရရရှိမှုတွေရှိနေတယ်လို့မြို့ခံဆလိုက်အောင်လင်းကပြောပါတယ်
တော်ဝင်ရခဲ့တယ်လို့သူတို့ကဒီမြို့အနာကပေါ့နော်မြစ်စဖက်ကန်ပေါ့ပလက်ရှောင်းအဝေဝါမှာဖြစ်တာကိုမြစ်သွားရှာတာပေါ့ကိုခါလာနှစ်ရှိကိုတင်းရင်ဖြေးကိုဝင်တဲ့အချိန်မှာထားပေါက်တဲ့အချိန်မှာတယောက်ကတော့ဒိုမီနူးသိမ့်ကလေးနှစ်ယောက်အမိအသက်40ကိုဖုံးသွားတာသူကတော့ခြေတော့နှစ်သက်ကပြက်ထွက်သွားတယ်ကို။နောက်မြောက်ကတယောက်ကတော့နှလုံးပြိုးကပြက်လို့တခါတည်းနဲ့သူကတတိယအဝန်အင်းညာအခုဆေးရုံမှာ
ပေါက်ကွယ်မှုတွင်မျိုးရမီသူတည်ဆုံးပြီးတခြားမျိုးရမီသူလည်းယောဂကံနဲ့ကြောင်းလိုက်ပြီးဆေးရုံမှာဆေးကုသနေရပါတယ်။ပလက်ဝတ်မြို့ကလသာမြစ်တစ်ဖက်ကမ်းခြားတဲ့သမရောသားမြစ်ဧရိယာတွင်မြစ်သွားရှာရင်ဘုံပေါက်တာလို့ပလက်ဝတ်မြို့နဲ့အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကအခုလိုအတည်ပြုပြောပါတယ်
မျိုးသမီးတယောက်40ရွယ်ဆုံးသွားတယ်သူကနေ့စိုးနေနေထဲမှာမြစ်သွားရှာတာသားမြစ်နေနေသူတော့သူကမရှာတော့မြစ်ပေါ်တာဟုတ်သူကမိုင်းထုံနဲ့မထုံဘူးဆိုတာမသိတဲ့ခါကျတော့သွားရှာတာမိုင်းနေနေရဟုတ်
ချင်းမီနယ်ပလက်ဝမ်မြို့နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစစ်ရေးပြိပခဖြစ်ပွားနေတယ်လို့လုံခြုံရေးရသင်ကြားထားတဲ့ဒေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာ15ဆက်ချောင်းရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ပလက်ဝမ်မြို့နယ်တွင်နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေဘျော်ခွေရခိုင်ဒုက္ခကပြောပါတယ် ဒီလိုနယ်မြေမသိငြိမ်မှုစစ်ရေးတပ်မှလည်းမှုကြောင့်လုံခြုံရေးရတပတ်တပ်တွေဘုံတွေထောင်သားကြသလိုနှစ်ထောင်၂၀ခုနှစ်မှာပလက်ဝမ်မြို့နယ်တွင်ဘုံပေါက်ကွဲမှုကြောင့်လူဆယ်ဦးထက်မနည်းသေဆုံးထိခိုက်ခဲ့တယ်လို့ခုမီးချင်းမြို့နယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီကညှိနှိုင်းရေးမှုစလိုင်းစောများကပြောပါတယ်ဒီ2020အတွင်းမှာတော့ထိခိုက်တာရတာတွေတော့သေဆုံးတာတွေရော
ခမန်းချီကတော့ဆရာကြော်မယ်ရှင်လည်းတော့ဘုံဒီမိုင်းငင်းကြီးတော့ဘုံကွဲတာပေါ့ဒါပြင်နှစ်ဖက်စီးရေးသိမ်းမှမှုတွင်ပြီးခဲ့တဲ့မလတ်ထဲကလေချောင်းပြစ်ကတ်မှုလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်ပလက်ဝါမြို့နယ်တွင်အယက်သား29ဦးသေဆုံးမှုရှိခဲ့သလိုရခိုင်လက်နက်ကိုင်အေနဲ့တပ်မတော်တို့ငင်းချမ်းရေးဆွေးနွေးမှုချင်းလူငယ်ကိုရက်ဖွဲ့ကနေကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပါ
DOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံကိုစတင်ဖြတ်သန်းနေတဲ့အပူပိုင်းမွန်တိုင်းတို့ကြောင့်နေရာတော်တော်များများမှာမိုးကြီးနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နှုန်းပါတောင်တရုတ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့အပူပိုင်းမွန်တိုင်းတို့ဟာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်သန်းပြီးမြန်မာနိုင်ငံကိုရောက်လာတဲ့အခါတိုင်းနယ်ပြည်နယ်ဆက်တခုမှာမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဆလပေတာညွှန်ကြားရေးဦးစီးဌာနကခန့်မှန်းထားပါတယ်။မိုးကြီးနိုင်တဲ့အတွက်ရေကြီးမှုတွေနဲ့မြေပြိုမှုအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်။
ကျွန်တော်တို့ဒီထုတ်ထားတာကဒီဖြစ်ချင်းနေမိသားက20နှစ်အနေထိပေါ့နော်။တိုင်းဒေသကြီးတွေနေမှာတော့ကျွန်တော်တို့နေရာကမိုးကြီးနိုင်ပေါ့နော်။နေရာကမိုးကြီးနိုင်တယ်။ဒီရေကြီးတာကျွန်တော်အမြင့်ငယ်ချောင်းငယ်ကြီးအဓိကတော့အဲ့ဒီဒေသတွေမှာရှိတဲ့အမြင့်ငယ်ချောင်းငယ်ကြီးတွေကတော့ရေကြီးရှာမှုတွေဖြစ်နေတယ်ပေါ့နော်။အဓိကတော့ဒီဝန်ထမ်းရောက်လို့မိုးကြီးမဲ့ဥစ္စာကျွန်တော်တို့ဒီဝတ်သက်နေပြင်းကြမဲ့ဥစ္စာမျိုးတွေသတိပြုဖို့လိုပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီကျွန်တော်တို့နောက်ပိုင်းမှာကြုံတွေ့ရတဲ့ပြည်ရင်းဖေးရနေဝန်ထမ်းမျိုးတွေသတိပြုဖို့လိုပါတယ်။ဟုတ်ကဲ့။ဒီမနက်ကနေမြန်မာနိုင်ငံဒီနေ့ကဒီတော့မြန်မာပြည်စဖြတ်ပြည်ညီညာလို့ရှိပါတယ်နော
်အပူပိုင်းတို့မောင်တန်းအချိန်ကြောင့်နေပြည်တော်ရန်ကုန်မန္တလေးမကွေးအေယာဝတီနဲ့တရင်းနိုင်ရေးတိုင်းတို့အပြင်ပဲခူးမွန်ကရင်ကယားရှမ်းပြည်နယ်တွေမှာပါမိုးများနိုင်တာကြောင့်နောက်ဆက်တွဲအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလဗေဒညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်အပူပိုင်းမောင်တိုင်းတို့ဟာမြန်မာနိုင်ငံကိုဝင်ရောက်တဲ့အခါလေပွေလှိုင်းအဖြစ်ပြောင်းလဲလာမှဖြစ်တဲ့အတွက်ကြိုတင်တတိပေးဖို့ပြင်ဆင်နေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလက်လက်ထွန်းကပြောပါရယ
်တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့ဟာကအမှန်တော့ကိုယ့်ဘက်ရောက်တော့လေပွေလှိုင်းပဲဖြစ်တော့မှာလေအဲ့ဒီဟာလေးနဲ့ပတ်သက်ပြီးတော့အမားတို့ကဟိုအမားတို့ရဲ့ Facebook မှာတော့နည်းနည်းပေါ့နော်အဲ့လိုလေးသတိပြုဖို့လေးပြောထားရှိတယ်အခုအမားတို့ကတော့ဒီ TV တို့ဘာတို့မှာပြည်သူတွေအတွက်ဆိုပြီးတော့ထပ်ထုတ်ဖို့တော့အခုလုပ်နေတယ်ညီမဟုတ်ညီမနိုင်ငံရှေ့တောင်ပိုင်းဒေသတွေကိုလေပွေလိုင်းဖြတ်နိုင်တယ်ပေါ့မုဇလာတော့အဲ့လိုကြေညာထားတာလေအဲ့ဒီလေပွေလိုင်းဖြတ်နိုင်တယ်တိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့ပြည်သူတွေကတော့မြေပြိုခြင်းတွေရုပ်တရက်ရေကြီးလို့ရှိရင်ဆရာတရက်ရေပေးဖြစ်နိုင်တဲ့အခြေအနေတွေမြေပြိုနိုင်တာတွေပေါ့နောက်ဒါတွေကိုခရူးဆိုင်ဖို့ပေါ့အဲ့လိုလေးထုတ်ဖို့လုပ်နေတယ်ညီမဟုတ်
ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံနေရာတချို့မှာမိုးများပြီးရေကြီးမှုတွေကြောင့်လူ9000လောက်ဘေးလွတ်ရာတန်းရှောင်နေရတယ်လို့လည်းဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလက်လက်ထွန်းကပြောပါရယ်ဖြေခဲတဲ့ရက်ပိုင်းတွေမှာတော့လည်းမန္တလေးတိုင်းမိုးကုတ်မှာမိုးများရေကြီးခဲ့ပြီးတံပါးပြုံမှုကြောင့်နေအိမ်တချို့ပျက်စီးပြီးလူထိခိုက်ဒဏ်ဆောင်တဲ့အထိဖြစ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမျိုးတေကပြောပါရယ
်ဘလောက်ထိဖြစ်ခဲ့တာလူအသေးပြောက်ကတော့မဟုတ်မှာအဲ4ရောက်ပေါ့နော်အဲမိုးရေခြင်းကတန်တင်းချင်းမိုးရည်ချင်းဖြစ်နေတာပေါ့နော်6တန်းမှ6နှစ်ဆိုတော့အဲရာသီဥတုပြောင်းလဲဥပစ္စည်းဖြစ်စဉ်ကအချိန်တိုအတွင်းမိုးရွာသွန်းမှုများတာအဲအဲ့ဒါကျွန်တော်တပြီလုံးမှဒီမိုးရင်းကာလမှာတော်တော်များများဖြစ်ပါတယ်
မ မြန်မာနိုင်ငံအနာပြည့်ခဲ့တဲ့ဆူလန်ကနေစက်တင်ဘာ18ရက်နေ့မိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တခုမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000တောင်းထောင်ကျော်လူဦးရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလဲဘဲအန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
American Tanya Radio Net Yomiranya Sisinego, American Piranzu, Washington DC, Murogani, Tolin Benevale, American Piranzuma, COVID 19 Yoga, Kuset Yampamu, Yebo Chinijao, COA Radio Net Yotan Sisinego, Yai Pongzan Piang Tolin Benevale, Radio Sisinego, Manet Chanaigani, Kunanai, Tine, Nyakunaigani, Senai, Ti Chenimabe, Tolin Benevale, Yomiranya Sisinego, Nizin, Nyakunanaigani, Kunanai Gueti, Bowman set the tolling penny valley. VOA tolling the Dego, Radio Net, Joru Slano Obien, VOA Facebook Samina Male, Nasin Tissue Nanyabarikna.
Minglavashe, Augusta Piro Mutiny Canago, Smack in the Trigat and Sepirame. Yamanagama to Riga Wetsen Babu, Lava Meluare, the Riga Wema, a mutiny Luto, Gusle Lounigo, Talk and maybe Tabu, Loshamu to Kuguro. ပြီးခဲ့တဲ့လပိုင်းလေးကစတင်နေခဲ့တာပါ။ကိုဗစ်-19ရောဂါကူးစက်မှုတွေကြောင့်ကန့်သတ်ပြီးသားမှာပဲဖို့ဖော်ဝင်းမန်အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုကိုသူတို့ဘယ်လိုစားခဲ့ကြတာပါလဲ။ရွေးကောက်ပွဲနေ့လာတဲ့အချိန်မှာရောဘယ်လိုပုံစံနဲ့ဆက်ပြီးတော့သွားနေပါလဲ။နောက်အမျိုးသမီးတွေနိုင်ငံရေးမှာပုံမှုပါဝင်လာဖို့ဘာကြောင့်အရေးကြီးရတာလဲဆိုတာတွေကိုဖန်တီးရင်အဖွဲ့ Vote for women.
I'm a little bit of a အခုနှစ်ထောင်၂၀ကျတော့လေကျမတို့ဒါလုံးမယ်ပေါ့ဒါပေမဲ့အဲ့မှာကျမတို့တခုစဉ်းစားတာကတော့လုံးတဲ့အခါမှာကျမတို့ဒီကမ်ပိန်းပုံစံပေါ့နော်နယ်မြေတွေမှာလှည့်ပြီးတော့ကြားစက်ဇလန်းလေးတွေနဲ့ဖြောပြီးပို့စဉ်းစားတယ်နယ်မြေကိုးနေရာပေါ့နော်ဒီဟာရှမ်းပြည်ကိုကြားပြည်ကိုလည်းပါတယ်ရန်ကုန်မှာလည်းပါတယ်ပေါ့အဲ့လိုမျိုးလှည့်ပြီးတော့ပြားစက်ကလေးတွေနဲ့ကမယ်ဒီကမ်ပိန်းပေါ့အမျိုး ဒီကိုယ်စားလှယ်လောင်းအမိစင်းထွက်လို့ကျမတို့အဲ့နဲမီတွေမှာသွားလုခဲ့ရဆိုရင်ကျမတို့ကတော့အမျိုးသမီးကိုမဲပေးဖို့မဲဆွဲတာဒါပေမဲ့ ไอ้เฉยๆปาร์ตี้တွေမှာအဲတချို့ပါတီကအမျိုးသားဖြစ်မယ်တချို့ပါတီကအမျိုးသမီးဖြစ်မယ်ဆိုကျမတို့ကပါတီတွေပေါ်ဘယ်လိုက်ပြီးမဲဆွဲတယ်လို့ဖြစ်မှာဆိုလို့ပေါ့နော်အဲ့တော့ကိုယ်စားလှယ်လောင်းအမိစင်းမထွက်ခင်ဒီလုံးမယ်ဆိုရည်ရွယ်ပြီးတော့အစီအစဉ်ဆွဲခဲ့ဒါပေမဲ့ဒီကိုဗစ်ဖြစ်လာတဲ့အခါကျတော့အဲ့လိုပျောက်ဆက်တူလေးတွေနဲ့ဘလူးတွေကိုဖြုတ်ပြီးဘဝတိတ်အဆင်မပြေတ ဒီမှာအမျိုးသမီးတွေကိုမဲပေးပါဆိုတာလည်းမဟုတ်ဘဲနဲ့အမျိုးသမီးတွေကိုမဲပေးပါပေါ့နော်အမျိုးသမီးဆိုတာကိုပါထည့်ပြီးတော့ဘာကြောင့်အထူးပြုပြီးတော့မှအမျိုးသမီးတွေကိုမဲပေးဖို့လိုအပ်တယ်လို့ယူဆပြီးတော့ဒီလှုပ်ရှားမှုကိုလုပ်တာပါလေရှင်
ဟုတ်ကဲ့ရှင်ဒီ2018ခုနှစ်ကနာဂိပြည်တော်ဒီဖန်ကြီးကိုစတီထောင်တဲ့သူတွေကနာဂိမှာခံခဲ့ရတဲ့လူကိုကူညီထားရတဲ့ဘာလို့တွတ်တွေ့လာလဲဆိုတော့တကယ်တိုင်းပြည်ရဲ့ခုနစီမံခန့်ခွဲနေရမှာအမျိုးသမီးမပါတဲ့အခါကျတကယ်လက်တွေ့အောက်ချင်မှာအမျိုးသမီးတို့ဒုက္ခရောက်တဲ့အခါမှာကူညီတဲ့အခါမှာခုနကူညီထောက်ပံ့လာရတော့ဟုတ်တယ်တိုးတော့အမျိုးသမီးတွေအတွက်တည်တံ့လိုအပ်ချက်တွေကိုစဉ်
ဒီအချက်အမျိုးသမီးတွေအတွက်ကခေါင်းဆောင်ဘိုင်းမှာအမျိုးသမီးတယောက်မပါခြင်းအချင်းလိုအပ်ချက်တွေကောင်းကောင်းမဖြစ်ပေစီနိုင်အောင်စားလဲတွေးလာရပေါ့နော်နောက်တစ်ခါဒီတိုင်းပြည်တစ်ခုသားမဟုတ်အိမ်တစ်ခုပဲပြည်သူမိသားစုတစ်ခုပဲပြည်သူဟိုမျက်ညာကြရဖွင့်ပြဖို့ဆိုရင်ဒီစဉ်းစားဆုံးဖြတ်တဲ့နေရာမှာအမျိုးသမီးရောအမျိုးသားရောနှစ်ယောက်ရဲ့ dua ekor terbawa, nasi ni saya tak buang belum mah, awak memang suka hamil gula, dua lah, kan? Nasi kama tu lah, depani apa tu, di tangan ni biar, di anu demi dua, tu tapi ni ni mah, anu demi jauh jauh ni buat bawa lah, buat tu biar, okay, kan? Nasi kama nasi kama gula mah, depani yang di tangan ni. นะทางตะเสยอยู่กอกกวยมาลีลาเยคาจาอนุธมีป่าวนพออาจารย์เนเลยบ่เนาะ3อย่างกันท่องหลอกไปสิแล้วตัวว่านะทางสนิทกันนี่ซาบิอนุธมีนายไงเองข้องสั่งผู้ตัวเองสิมันเกยนี่หลุบไปเอาไงไงปาติตรงเลยบ่เนาะเสร็จตัวไปแล้วข้องสั่งหมดตินันนี่ไปเกยเลยสิไอ้อันนี้ตัวนะทางสง่าอยู่กอกกวยจาเยคาจาแล้วอยู่กอกกวยมาอนุธมีป่าวนผู้ปูญาลาแม้สวยดิสิมันเกยยังอยู่แค่อาจารย์ตัวว่า ปูเบี้ยวลงตัวเบี้ยวอนุธมีอยู่ไม่ไปว่าสายลงไหลสิการจะมาแล้วนายไงยี่ปาดีอยู่แล้วปูเบี้ยวยิ่งอุติจะทาเลยเพราะบ้านเราเนี่ยตอนนายไงยี่ปาดีอยากจะเส้นอนุธมีกู้เสร็จแล้วอยู่ยี่รอมาจ้าดียี่กับเว้ยมาอนุธมีป่าวนายไงปูมีอะไรสักนายไงยี่ปาดีอยากตัวอนุธมีกู้เสร็จแล้วเนี่ยปูมีอะไรเช่นลาวเลยปูดีเบี้ยวลงไปสิโอเคดียี่กับเว้ยเนี่ยยังดีกันหลายเช่นมาจะมาเราว่าเบี้ยวอันดีพบฟ้ามันกันเป็น ที่อยู่กับเว้ยนะยังดีกันหลายเช่นมาจะมาเราว่าเบี้ยวอันดีพบฟ้ามันกันเป็นชาวไร่ปงเส้นเปียงไรเด้อบางวันผู้แม่บอกอนุธมีเวลาไม่ไปจ้าว่าเพราะฉะนั้นที่ช่วงเวลาของเดียร์เนี่ยมาจ้าเราอนุธมีเวลาไม่ยอมตัวไปไม่ไปไหนหมดแค่แค่ค่ะไม่ไปจ้าอนุธมีเวลาสิ่งเราจะมาเราอนุธมีเวลาก็สนามไม่ไปกูจะปงเงินกันเป็นอยู่เปียงไรเด้อนะนั่นแสดงว่าสิ่งลี้ลับอันนี้เนี่ยมีเหตุใดกูจะเล่าอยู่เช้า
คุณยี่เป็นจีมาเลยโหอนุธมีอยู่มาจีเปียไม่สวยหายอยู่หรอมีเก้าเป็นยี่จีมาไม่ต้องเจ้าเสียโอเคที่พันธุ์ที่ยังในเมนเนี่ยที่รู้สูบเพลย์ไปรู้ลบไปรอเส้นสาบจีพิโรมาซาติงเกล้าเลยสุราอุเลยเปียเปียบางเช่นจะมาทางเราคุณเลี้ยงที่พันธุ์ยี่มาทางใดจะดาวอยู่ท่าไหนทำให้แม่ทราบอยู่ที่ทางเนี่ยอนุธมีน้าอุบลเนาะไอ้เช่นว่าจะมาไม่ปากเลยว่าจะมาดิพันธุ์ยี่เล่นด้วยไปดาวอยู่เกล้าบ้างเช่น ถ้าเราไม่ตู้เลยดีเยอะแค่ไหนพันธุ์นี้เองนั่นเป็นเกลี่ยหาว่ามาที่เองก่อนนะก็ได้เราไปแล้วอันนี้เราจะมีเวทีกู้ว่ากู้แผ่นที่กู้อันนี้จะมีสุดละตรงนี้จะได้แต่ที่ทำแผ่นเนี่ยกู้กู้กู้ว่ากู้ยาแรงหน่อยมูกู้นี่ไม่เองก่อนเราจะมีอะไรที่เราไม่เองก่อนนะไอ้เรากู้กู้แผ่นที่ไหนกู้ตัวยี่เช่นเนี่ย
ตัวที่ให้แม่ลิปเกอร์ดูเกี่ยวกับเรื่องโอเคโอเคกูดีนัทเท่านั้นเสียวิกาเปิดมาเย็นนัทเท่าสังอาคุณเนี่ยไล่เชื่อแม่สุลูเชนมีอุตมีวิเอปาวิมัวปูมีอะไรเราจุยอาบาลาเชนมีอะไรมีอะไรจะมาดูสิ่งที่ยาเอียบอกนะกูวิกาเปิดกูจะเล่าสิ่งนี้เลยสักทีจะมาดูอะไรอยู่ลีลาเอกามาเจ้าวันนัทเท่าจะเสียวันสุลูเชนมีอะไรสิ่งที่ยาเอียบอกนะกูวิกาเปิดกูจะเล่าสิ่งนี้เลยสักทีจะมาดูอะไรอยู่ลีลาเอกามาเจ้าวันนัทเท่าจะเสียวันส
အမျိုးသမီးကိုယ်စားလှယ်လောင်းဦးရေက1100ရှိပါတယ်ရှင်။အဲ့တော့စုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ဦးရေက6969ဆိုရင်အမျိုးသမီးရာဂိုင်းတော့16000ရုံးလောက်ရှိတယ်ရှင်။အရွေးခံရရင်တော့ကျွန်တော်ထပ်ပြီးတော့စရင်းစရာအစ်စ်ထွက်မှာပေါ့နော်။ဟိုဘာပဲပြောပြောအမျိုးသမီးတွေကကိုယ့်ကိုယ်ယုံကြည်မှုရှိလာပြီးတော့ရင်ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်တယ်။နောက်နိုင်ငံရေးပါတီအသီးသီးကလည်းဒီရွေးကောက်ပွဲမတိုင်ရင်သူတို့ဖမီးရီယာနဲ့အင်တာဗျူးနဲ့သူတို့ကအရာရောအမျိုးသမီးပါဝင်မှုကိုဗနရာဂိုင်းနှောင်းကြီးကိုသူတို့စူးစမ်းထားရင်စသဖြင့်ပေါ့နော်ထည့်ပြောတာတွေ့ရတာမှာကျွန်တော်တို့ကရောဒီအခြေအနေကတော့အမျိုးသမီးပါဝင်မှုအလေးထားလာတယ်ဆိုတာကတော့သုံးသပ်မိတယ်ဆင်အဲဒါပေမဲ့ပါဝင်မှုကတော့နည်းနည်းတယ်ပေါ့နော်အခုဝင်ပြိုင်လာတာ6000နှုန်းပဲရှိသေးတယ်ကိုယ်သားကြည့်လို့နည်းနေပါသေးတယ်
ဟုတ်ကဲ့နိုင်ငံရေးပါတီတွေကလည်းသူတို့မှဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ရည်မှန်းချက်ထားတယ်လို့ပြောတာတွေရှိတယ်ဆိုတော့သူတို့တကယ်တမ်းရည်မှန်းတဲ့အတိုင်းရောသူတို့ပြောတဲ့အတိုင်းပေါ့နော်တကယ်တမ်းအခုကိုယ်စလဲလောင်းတွေထွက်လာတဲ့အခါမှာရောသူတို့ရည်မှန်းချက်တွေပြည့်နေအောင်လုပ်တာမျိုးတွေရောဖြစ်မိသလားရှင
်ဟုတ်ကဲ့သူတို့ကြောင်ကြိုးစားရပေါ့ဒါမှမဟုတ်တကယ်တမ်းလက်တွေ့လို့ရတဲ့အခါကျတော့ဒီအမျိုးသမီးတွေပါဖို့ရှားဖွေရစာမျိုးတွေသူတို့ပြောကြတာတွေရှိတယ်ဆိုတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့ဆိုတော့အလွယ်တကူလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးနောက်တစ်ခါကျတော့အမျိုးသမီးဖြစ်ပြီးတော့ပါဝင်လိုက်မယ်ဆိုလို့ရှင်လဲဒါကျမတို့တိတ်ပြီးတော့ပြည်စုံကောင်းမွန်တဲ့ပါဝင်မှုဟုတ်ကြောက်ခါမှာအရင်ချင်းလဲပြည်တယ်တကယ်တွေးခေါ်လဲကောင်းတယ်နိုင်ငံရေးဆွမ်းရည်လဲပြည်ပါတယ်အမျိုးသမီးတွေပိုးပြီးပါဝင်လာဖို့ကတော့အားလုံးအတူတူနိုင်ငံရေးပါတီတွေရောကျမတို့အရက်ဖက်အဖွဲ့တွေရောဒီအမျိုးသမီးတွေကိုယ်တိုင်ဟာရောစူးစမ်းအောင်ပဲရှင်အမျိုးသားတွေရဲ့စိတ်ထဲမှာလဲတကယ်အမျိုးသမီးပါဝင်မှုကအရေးပါပါတယ်ဆိုရင်နှိမ့်နှိမ့်ကစားယုံကြည်မှုလေးတွေလည်းရှိလာဖို့လိုလဲအောင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုကဘာကြောင့်အရေးကြီးရတာပါလဲရှင
်။အဓိကတော့ဒီပေါ်တော့မြန်မာနိုင်ငံအခြေအနေမကောင်းနိုင်ငံတကာအခြေအနေရောကြည့်ရင်ဒီငင်းကြဲရေးဖြစ်စဉ်တွေပေါ့နော်။မငင်းကြဲတဲ့နိုင်ငံတွေမှာငင်းငင်းဆွေးမျိုးပွဲတွေလုပ်ကြတဲ့အခါမှာအမျိုးသမီးတွေပါလာတဲ့အခါမှာပို့ပြီးတော့ ဒီဖြစ်စဉ်တွေအောင်းနေတဲ့အတွေ့အကြုံတွေလေရှင်မြန်မာနိုင်ငံမှာလည်းအခုကညီညာရေးလုပ်နေတယ်လုပ်နေတဲ့အခါမှာနိုင်ငံရေးအသီးသီးမှလည်းပိုပြီးကိုသားပြုမဲ့အမျိုးသမီးတွေလည်းပါလာခြင်းရှင်ပါလေရှင် နောက်တစ်ပါးဒီနိုင်ငံရဲ့အစီအမံခန့်ခွဲရဲ့နေရာမှာပေါ့နော်ဒီအမျိုးသမီးတွေကိုယ်ပိုင်ကိုကျင်းစာတတ်တယ်ပြီးလို့ရှင်အမျိုးသမီးတွေရဲ့စဉ်းစားကြွေးခေါ်ပုံနဲ့အမျိုးသားရဲ့စဉ်းစားကြွေးခေါ်ပုံနဲ့အားသာချက်တွေကိုပေါင်းပြီးတော့လုံနိုင်မယ်ဆိုရင်ပို့ပြီးတော့တောင်းဆိုတဲ့အစီအမံခန့်တွေဖြစ်လာမယ်ပေါ့နော်အောင်မြင်တဲ့အစီအမံခန့်တွေဖြစ်လာပြီးတန်းစီလည်းပိုခွင့်ပြုမယ်ပေါ อันนี้ต้องมีการอะไรอันนี้ต้องได้มีเอาต้องใช้ไลน์เนี่ยจะได้ป้องกันเรื่องมหัศจรรย์อันนี้ต้องมีเรื่องอันนี้ของเส้นหน้าผมอยู่เลยอันนี้ได้อะอาเป็นบุอันนั้นตัวอันนี้ต้องมีโปรไฟล์ละจริงดีที่ใจจริงเราเนี่ยเส้นหน้าเนี่ยอันนี้จะได้ที่ที่กินเนี่ยเราอยู่แล้วอันนี้ต้องมีป่าวเป็นผู้เชี่ยวชาญเยอะพอเนี่ยเป็นไงเนี่ยมีอะไรสมัยยังสิบ
ဒီတော့သူကဆိုရင်အမေရိကန်ကွင်းစီစမှာကိုဗစ် 19ကရောဂါကြောင့်မြန်မာအတော်များများအလုပ်လုပ်နေတဲ့ဒီချက်ပေဟီမျိုးကUNC မြောက်ကယ်လိုင်းနာတက်ကတူမှာအတန်းတွေတော်တော်များများပိတ်လိုက်ရတဲ့အကြောင်းနဲ့ဒီကျောင်းကဝန်ထမ်းတွေရဲ့အခြေအနေကိုကျွန်တော်အောင်းကတင်ပြပေးထားပါတယ်ခင်ဗျာ ကျွန်တော်ကကိုထက်အောင်တို့မြောက်ကယ်ရိုလိုင်းနာမှာကိုဗစ်ကြောင့်ဒီကျောင်းတွေတချို့တော့ပြန်ပိတ်လိုက်ရတယ်လို့သိရပါတယ်ကျွန်တော်ကိုထက်အောင်ကိုရိုင်းလည်းပဲ UNC
ဒီမြောက်ကယ်ရိုလိုင်းနာတက်ကတူမှာအလုပ်လုပ်နေတာဆိုတော့ဒီအဲ့ဒီအခြေအနေလေးနည်းနည်းတော့ပြောပြပေးပါလားအော်ဟုတ်တယ်ကျွန်တော်တို့ကျောင်းကသူတို့မဖွင့်ခင်နဲ့ဖွင့်ပြီးကာလတစ်ပတ်လောက်အတွင်းပါဘောနော်နှစ်ပတ်ပေါ့အားလုံးအဲ့မှာကျောင်းသားတွေရဲ့ COVID-19 ကူးစက်မှုတော့900လောက်ဖြစ်သွားတယ်လေအဲ့ဒီမှာကျောင်းကအနာဘိုင်းဖွဲ့စည်းနေတဲ့ သူချက်ချင်းကျောင်းကိုပိတ်လိုက်တယ်ပိတ်ပြီးတော့မှဟွန်လိုင်းရပဲတင်ရမယ်ဆိုတော့မူချလိုက်တယ်ဒါပေမဲ့ကျောင်းသားအများစုတော့ပြန်သွားတာပေါ့ဟို undergraduate
တွေအများစုပေါ့ဟို research လုပ်တဲ့လူတွေနောက်ဖိုင်နယ်ရမှာနဲ့ဒီမက်ဒီကယ်ဆိုင်ယာပုဂ္ဂိုလ်တွေကတော့တချို့အများငယ်တော့ကျန်နေတယ်ဆိုတော့ဒီလူ900ကျောင်းသား900လောက်ကိုယောဂါတွေကူးကုန်တာဆိုတော့ဟိုဘာကြောင့်အဲ့လောက်မြင်မြန်ဆန်ဆန်ကူးသွားတာလဲတချို့ကျောင်းသားတွေကလည်းနယ်သီးသီးရတခြားတိုင်းပြည်လာကြတယ် သူတို့အဲ့လိုလေပိုယောဂမပြပဲနဲ့ပါလာသလားတော့မသိဘူးနော်ဒါဒါထင်နေရတာပေါ့ဒီရောက်တဲ့ခါကျတော့ကျောင်းသားတွေကချထားတဲ့ဂိုင်လိုင်းပေါ့ဘယ်လိုကာကွယ်မဲ့ဂိုင်လိုင်းကိုကျောင်းသားထုံးစံပေါ့တိတ်ပြီးတော့ဒေသမှုရှိဖို့မပေါ်ဘူးဒီလမ်းမတွေ့နေရတယ်ဆိုအုပ်စုလိုက်သွားတယ်စားလောက်ဆိုင်တွေမှာအုပ်စုလိုက်ထိုင်ရတယ်အုပ်စုလိုက်ဒီပြန်လာကြတယ်အဲ့နောက်ပြီးတော့ဟိုဘီစ်တွေပါတယ်အ
TV နဲ့ CNC CNC နဲ့သူတို့ contact person တွေမှာ live ဆက်တာပေါ့သူတို့ close ဖြစ်တဲ့လူ live ဆက်ရင်းစင်းနေအဲ့လောက်ကူးဆက်သွားတာပဲအမှန်တော့
ဆိုတော့ဒီ tech theory college တွေသူပြန်ဖွင့်နေဆိုတာဒါ Ogula ဟိုအကုန်မပေါ့လေဒါအခုကျတော့ဒါ September လတ်လည်လောက်ပဲရှိသေးတယ်ဆိုတော့ဒီတပတ်ဆယ်လောက်အတွင်းမှာဟိုအဲ့လောက်မြင်းမြန်းဆန်းဆန်းကူးသွားတာပေါ့
ဟုတ်တယ်ဟုတ်တယ်အဲ့လောက်ကိုကူးသွားတာတော်တော်ကိုပြန့်နေသွားတာတချင်းပေါ့ဟိုအောက်စုလိုက်ကိုကူးကုန်တာကျောင်းသားလည်းအောက်စုလိုက်နေကြတော့အောက်စုလိုက်သွားကြလာကြ
ဟိုကြောင်းတက်နေတဲ့ဥယျာဉ်ရော့သွားတယ်ဆိုတဲ့အခါကျတော့ကိုထောင်တို့ဝန်ထမ်းတွေရဲ့ဟိုအလုပ်အကိုင်တွေပေါ့ဘယ်လိုတက်ရောက်မှုရှိပါလဲ
အဲကျွန်တော်တို့ဝန်ထမ်းတွေကတော့ကုလတီဘာမှထိခိုက်မှုတော့မရှိဘူးပေါ့ဆိုရဝန်ထမ်းဆိုတော့သူတို့ဘာမှတော့ဆုံးဖြတ်ကြတော့မကြသေးဘူးလေအဲလေးရှည်တော့မပြောတတ်ဘူးပေါ့ဒေါ်တော့ဆယ်တော့ regular ပါပဲပုံမှန်လည်ပတ်နေတယ်အဲတခုတော့တချို့တော့ကျောင်းသားတွေစားတဲ့ကျောင်းဝင်းတွေကဆိုင်ကြီးတွေရှိတာပေါ့အဲ့ဒီဆိုင်ကြီးတွေပြလိုက်တဲ့အခါကျတော့တချို့ဝန်ထမ်းတွေကတော့အလုပ်အကင်မရှိဘူးဖြစ်သွားတယ
်ဆိုတော့ဟိုကိုထက်အောင်တို့ဝန်ထမ်းတွေကြတော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကာလမှာဆောင်ရွက်ဆောင်ရွက်တွေကိုကျောင်းကဟိုဘယ်လိုတွေလိုက်နာဖို့ရောဟိုတိုက်တွန်းထားပါလဲ
ဟုတ်တယ်ကျွန်တော်တို့စီမှာဟို positive ဖြစ်လို့ရှိရင်ဥပမာပြောကျွန်တော်တို့ department တစ်ခုမှာတရားလောက် positive တွေ့တယ်ဆိုရင်အဲ့ဒီ department ရဲ့လူတွေကိုအကုန်လုံးအခမဲ့ပေါ့နော် covid-19 test လုပ်ခိုင်းတယ်ဒါအတိအချက်ပေါ့နော်နောက်နှိမ့်ချက်ကတော့သူတို့ဒီဝန်ထမ်းတွေအတွက်ဒီဟိုပေါ့ကာဗာလုပ်ဖို့ mask တွေပေါ့နော်နောက် face sheet တွေပေါ့အဲနောက် glove တွေပေါ့အဲနောက်ပြီးတော့ sanitizer တွေပေါ့နော်ဟို hand gel လို့အဲအဲ့ဒါတွေကိုလုံလောက်အောင်ပေးတယ်နောက်ပြီးတော့သူတို့ guideline တွေချပေးတယ်
အဲ့တော့သူတို့3W လို့ခေါ်တာပေါ့ဗျာ3W ကဝတ်ပေါ့နော်လက်စေးပါတို့နော်ဝိတ်ပေါ့ကျွန်တော်စစ်ဖီပေါ့ချောက်ချောက်ပေးကွာနေပါပေါ့နော်အဲ့ဒါမျိုးတွေနော်ဝဲပေါ့ဟိုမတ်စီပါတွေဟိုဖေးရှိတွေတတ်ပါပေါ့အဲ့ဒီ
ဒီမှာဟိုမြန်မာပြည်သားတွေတချို့လဲကူးဆက်ပါတယ်ဆိုတော့ကုထက်အောင်တို့အဲ့ဒီဒီ UNC မှာရောဒီမြန်မာဟိုနိုင်ငံကရွှေ့ပြောင်းလာတဲ့လူတွေဘယ်လောက်လွတ်လွတ်နေပါလဲအဲကျွန်တော်တို့စီမှာအားလုံးပြန်ပြချင်းဆိုလို့ရှိရင်တော့အယောက်200ပတ်ဝန်းကျင်ရှိမယ်အဲ့ဒီထဲမှာဟိုကူးတဲ့လူကဘယ်နည်းအောင်ရှိပါလဲအပါစင်းနေနေပါတယ်ဟိုအဲဆယ်ယောက်လောက်တောင်မပြည့်လောက်ပါဘူး
ဆိုတော့အများစုကရောဒီရောဂါအခြေအနေကိုထိန်းထားနိုင်လာခံနိုင်ရေးရှိရလားအဲထိန်းထားနိုင်တယ်ထိန်းထားနိုင်အဓိကကတော့သူတို့ချမှတ်ထားတဲ့ဂိုက်လိုင်းတွေအတိုင်းဝန်ထမ်းတွေကစနစ်တကျနဲ့လိုက်နာတယ်လေအဲလိုက်နာတယ်လိုက်နာတဲ့ကူးဆက်မှုကတော့နည်းတာပေါ့ကူးဆက်တဲ့ဝန်ထမ်းတွေကြတော့ဘယ်လိုဆက်ပြီးတော့သူတို့ရဲ့အနေနဲ့ဒီလုပ်ငန်းကရောဟိုဘယ်လိုသူတို့အနာပေးထားပါလဲအဲအနည်းဆုံးတော့ပေါ အကောင်လုံးဟိုဘင်းနဖစ်ခံစားခွင့်အပြင်နဲ့သူတို့ပေးနာတယ်အဲလိုအပ်လို့ထပ်ပြီးတော့နေရာမယ်ဆိုလို့ရှိရင်လည်းထပ်ပြီးတော့နေလို့ရတယ်အချိန်ကာလတခုနေခွင့်ပေးထားတယ်ဆိုတော့အိမ်မှာပဲနားခိုင်းတာပေါ့ဟုတ်တယ်အိမ်မှာပဲနားခိုင်းတယ်ကျွန်တော်တို့ကျွန်တော်တို့စီမှာတော့ဗျာဟိုပေါ့စတစ်ဖြစ်လို့ရှိရင်အိမ်မှာပဲနှစ်ပတ်ပေးနေလိုက်တယ်အိမ်မှာပဲနှစ်ပတ်ပေးနေပြီးတော့မှတက်ဆိ
ဒီလိုရှိလေမဖျားလေးတိတ်ကြည့်ကြလားအချောင်းလေးတအားဆိုးလားအဲအသက်ရှူရတာခက်ခဲဖြစ်လားအဲ့ဒါတို့မေးတယ်ဘာလိုအပ်ချက်တွေရှိလဲမေးတယ်လိုအပ်ရင်လည်းတို့ကိုယ်တိုင်လာပြီးတော့အိမ်မှာလက်ပံပိုးတာတွေရှိတယ်ပေါ့နော်ဆိုတော့အရေးပေါ်အခြေအနေရောက်ပြီဆိုလို့ရှိရင်ရောက်ခဲ့မယ်ဆိုလို့ရှိရင်လည်းတို့ကိုယ်တိုင်ဒီအပလန်နေခေါ်ပြီးတော့မှဒါဟိုဆေးရုံတွေပဲပို့ပြီးတဲ့အစီအစဉ်ရှ
ဝင်နဲ့ပြန်ပြီးတော့ပတ်စင်နဲ့ဆရာဝင်နဲ့ပြန်ပြီးတော့ contact လုပ်လို့အားလုံးအချိန်နေကောင်းနေဆိုလို့ရှိရင်တော့သူကဆရာဝင်ကနေပြီးတော့မှအလုပ်ဆင်းဝင်ပြုပြီးဆိုလို့ပြီးတော့အလားတတ်မှတ်လိုက်ရင်အလုပ်ပြန်ဆင်းလို့ရပါပြန်လဲဆင်းနေကြပါပြီ
အခုဒီကြောင်းရှိတဲ့ North Carolina ဒီ Chapel Hill မြို့ဝင်းကျင်မှာပေါ့လေမြန်မာတွေဘလောက်လောက်ရှိပါလဲ
အဒီမှာတော့ကျွန်တော်တို့မြန်မာပြည်ကနေရွှေ့ပြောင်းလာတဲ့လူမျိုးပေါင်းစုံတော့ကျွန်တော်ထင်ပါတယ်2000နဲ့3000ကြားမှာတော့အနည်းဆုံးရှိတယ
်။ဟုတ်ကဲ့ဆရာအဲဒီလူတွေကြားရမှာဒီယောဂကုသမှုအခြေအနေကဘယ်လိုရှိပါလဲ
။ကျွန်တော်တို့ကြားသိသလောက်တော့မြန်မာပြည်သားတွေယောဂကုသမှုရှိတော့ရှိကြတယ်။အဲ့လိုပဲအိမ်မှာ stay at home နေနေပျောက်သွားကြတယ်လို့ကြားတယ်။ဟိုမြန်မာပြည်သားဒီကျွန်တော်တို့မြို့ပတ်ဝန်းကျင်မှာပေါ့နော်တခြားမြို့တွေတော့မြန်မာပြည်သားတွေချိုးဆုံးတာပါကျွန်တော်ကြားတယ်။ကျွန်တော်တို့မြို့ပတ်ဝန်းကျင်မှာတော့မြန်မာပြည်သားတွေအဲဒီအသက်အန္တရာယ်ထိခိုက်တာတော့တရားမှတော့မရှိပါဘူး
။ဒီယောဂကုသခံရတဲ့မိသားစုတွေအတွက်တခြားမြန်မာမိသားစုတွေကဝိုင်းဝန်းပြီးတော့ကူညီပံ့ပိုးကြတဲ့အစီအစဉ်တွေဝါတွေရောရှိပါလား
။အဲ့ဒါကတီးတန့်လှုပ်ထားတာတော့ကျွန်တော်တို့မရှိပါဘူးနော်။ဒီလိုနီးစားရပဲတယောက်တယောက်ဟိုတငယ်ချင်းတွေပေါင်းပြီးနေဆိုတော့အထွေထူးလှုပ်နေစရာတော့မလိုဘူး။အဲတယောက်တယောက်ခက်ခဲရှိတဲ့ကူညီပေါင်းစပ်လိုက်တာနဲ့ဒါသူနီးစားရအတိုင်းဝန်ကြီးကူညီပေးလိုက်တာပဲ။အဲ့လိုဟိုဂရုတွေပါတွေဖွဲ့ထားပြီးတော့အဲ့အဲ့လိုတော့လှုပ်ထားတာမရှိပါဘူး။
အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကနေနိုင်ငံအတွက်ကိုပိုင်ဂျိုးစုဖြတ်တင်ဖို့ဘာကြောင့်ကြိုးစားကြတယ်ဆိုတာကိုသမခချုပ်တုတ်တဲ့ကြီးတွင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ဂျိုးစုဖြတ်တင်ဖို့အတွက်မြန်မာနိုင်ငံကပထမဆုံးစတင်လှုပ်ဆောင်တာဟာ2016ခုနှစ်မှာဖြစ်ပြီးIntel Set Company ရဲ့ Set Way Channel ကိုငှားသုံးတဲ့ Myanmar Set 1နဲ့2019မှာ Myanmar Set 2တို့ကိုလွှတ်တင်ခဲ့ပြီးလာမယ့်2021နှစ်ဆန်းမှာတော့ကမ္ဘာမြေလေလာရေးဂျိုးစုကိုလွှတ်တင်ဖို့အတွက်ပြင်ဆင်နေပါပြီ။ Set Way ရဲ့အတွက်ပထမလွှတ်တင်ခဲ့တဲ့ဂျိုးစုနှစ်ခုနဲ့အခုနောက်ဆုံးလွှတ်တင်မဲ့မြေကမ္ဘာလေလာရေးဂျိုးစုကွာခြားချက်ကိုကြည့်ရအောင်ပါ။ဟာ
ဒီ Communication Satellite ကတော့ပထမကွန်ဒိုဆက်ဆိုတဲ့အဲလောင်းတဲ့ကျွန်တော်တို့ Transponder ဝယ်ပြီးကျွန်တော်တို့ရဲ့ Set Way ကဏ္ဍကိုနံနဲ့တို့နော်ရုပ်တံထုတ်တင်တာတော့သုံးချတယ်။ အခုဒုတိယတစ်ဆင့်ဟို joint set ပေါ့နော်သူတို့ index set နဲ့ကျွန်တော်တို့မြန်မာနဲ့တဝက်စီပေါ့ဆိုတော့ဒီပညာအပြင်တော့ index set ကပဲအကုန်လုပ်တာပေါ့နော်ကျွန်တော်ကဆက်ချဲ့ဝင်ပြီးတာရလာတဲ့အဟိုကျွန်တော်အသုံးချရတာဒါပဲရှိတာပေါ့နော်အခုဒီ counter format ကဘာမီလေးလာရေဂျူလူကတော့ကျွန်တော်ဆောက်တာပြုတာအကုန်လုံးအလုံးစုံကိုစီကပိုင်တဲ့ဂျူလူပေါ့နော်နောက်လာဒီ season ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီဂျူလူတစ်ခုဘယ်လို design လုပ်မလဲဘယ်လိုဒီဆောက်မလဲသူတင်မယ်ဘယ်လိုထိန်းကြောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါကို long term အတွက်ပါကျွန်တော်ကရည်ရွယ်ပြီးဆိုဒါတော့ကိုယ်တိုင်လုံးစုံပိုင်တဲ့ဂျူလူဖြစ်တာပေါ့ဟိုတိုင်းကတော့ OSC နဲ့နှားလာတာပေါ့နော်အခုကျွန်တော် micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဒီစားရတဲ့ညွတ်တရားတဲ့ဈေးတွေတက်တာလေပေါ့နော
်ဟုတ်ကဲ့ဆရာအဲ့ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
ကျွန်တော်ဟို satellite တွေကိုသူတို့ရဲ့ weight လေးချင်းပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုအမှ communication satellite တွေဒါဆိုလို့ရှင်ကျွန်တော်ကဟို2တန်3တန်လောက်ထိလေးတယ်နောက်ကဟို geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကီလိုမီတာ3000 4000အလောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတပတ်လဲတယ်လို့ပဲဒီဂျိုတို့ကလည်းကဘာတပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လို့ရတယ် broadcasting လို့ရတယ်သူကအကြီးဆုံးပေါ့နော်ကီလိုဂရမ် 1500 ကြာတယ်ဆိုလို့ရှိရင်တော့ဟို small satellite လို့ခေါ်ပါတယ်ကီလိုဂရမ် 100 ထိအောင်က micro satellite ထဲမှာပါတယ်ပေါ့နော်သူအောင်နေတဲ့10 kg တော့ဆိုကျွန်တော်ကနာနိုဆက်တလိုက်တို့ပီကိုဆက်တလိုက်တို့ဆိုပြီးသူ့ရဲ့အလေးအိမ်ပေါ်မူတည်ပြီးဆိုပြီးဂျိုလူမျိုးစားခွဲခြားပြီးတတ်မှတ်တာပေါ့
ခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျာ micro satellite ပါ
ဟုတ်ကဲ့မြန်မာနိုင်ငံနေပြီးတော့ကတိကိုပိုင်းဂျိုလူပေါ့နော်ဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရှားထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်ကဒီဆော့ပြောတဲ့ဂျိုလူနှလုံးတင်တာရှိမယ်ခုဂျိုလူကိုထိန်းချောင်းတဲ့ ground control station မြန်မာပြည်မှာထားရှိမယ်ဟိုကိုယ်တိုင်နောက်ပိုင်းကိုဂျိုလူကိုကိုထိန်းချောင်းမယ်နောက်ကျွန်တော်ကနေပညာရအဖို့အတွက်ဟို human resource တွေကိုလည်းတစ်ခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တစ်ခုမြန်မာပြည်မှာပူတော်မှာပေါ့နော်ကျိုးတို့ဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတခါလေဒီစီမံကိန်းထဲမှာပါတယ်။ပါတော့နောက်တတိယမြောက်အလုံးဆော့ပြမြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကို develop လုပ်ယူရမှာဆိုကုန်ကြမ်းစီရောအများကြီးကျွန်တော်တက်တာသွားမယ်ကျွန်တော်ဂျိုးတို့ဆောက်ရတဲ့အနည်းပညာလေးပို့ရတာပေါ့micro satellite နဲ့ကျွန်တော် communication ကိုကူးယူမှာပေါ့နော်ဒါဆိုရင်ခုနိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုလူကိုကို develop လုပ်နေတဲ့ဒီကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့မှာ
တော်တော်ဝမ်းသာကြပါဆရာပြီးတော့ဒါမျိုးလုပ်နေတ
ယ်ဆရာကျွန်တော်ကဒီဂျိုလူနည်းပညာကနိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ကိုအများကြီးထောက်ကူပြုတယ်ဆိုတဲ့ဟာကိုကိုကသိတယ်ဆိုမှလည်းလုပ်နိုင်တဲ့အင်းအားပေါ့နော်နောက်တစ်ခါတန်ဖိုးနိုင်တဲ့ငွေကြီးပိုင်းတော့တစ်ခါဒီလိုလုပ်ဖို့လိုအပ်တယ်ဆိုတာကိုလမ်းညွှန်ပေးနိုင်မဲ့လူကြီးတွေပေါ်မှာလည်းအများကြီးမူတည်တာ哦မှန်တော့ဒီကတဲ့ဒီအစိုးရတက်တန်းတော့လည်းတခုကျွန်တော်ကြိုးစားခဲ့ခုတာရှိတယ်သို့တော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်တကယ်ဟိုဒီခုလက်ရှိအစိုးရလက်ထက်မှာတော့ဒါကိုတော်တော်လေးကိုဟိုအားလည်းပေးတယ်ဟိုတူတူလွတ်နိုင်တယ်ဆိုတော့ခုံတစ်ခုတော့လုပ်နိုင်မှုမို့တကယ်လိုအပ်ချက်ကိုရှိနေတယ
်ဘလို့လိုအပ်ချက်တွေရှိနေတာပါလဲ
ဒီဂျိုလူအတွက်ဒီ feasibility တွေကျွန်တော်လုပ်တဲ့အချိန်မှာဝန်ကြီးဌာနတွေကျွန်တော်စစ်တမ်းတွေကောက်ပါတယ်ဂျိုလူ satellite image တွေဘယ်လောက်လိုလဲဘယ်လောက် resolution လိုလဲဘယ်လောက် area လိုလဲတနောက်ဘယ်နှကြိမ်လိုလဲတနည်းဘယ်နှကြိမ်လိုလဲစသဖြင့်ဒီဟာတွေအကုန်လုံးကျွန်တော်မိကုန်းတွေစုပြီးစုကောက်ပါတယ်ကောက်တဲ့အခါမှာရလာတဲ့သူ့ရဲ့ resolution တွေ area တွေအကျဉ်းရေးတွေပေါ်မူတည်ပြီးကိုကျွန်တော်တို့ဝယ်ရမယ်ဆိုရင်အဲ့2018တုန်းက satellite image ဈေးနဲ့တွက်တာကိုဒေါ်လာတစ်မိနစ်တစ်နှစ်ကိုဒေါ်လာ10တန်းကျော်လောက်ကုန်မယ်ဒါပေမဲ့ကျွန်တော်ဝယ်နိုင်လားဆိုတော့မဝယ်နိုင်ဘူးအဲ့လောက်ကြီးကိုမဝယ်နိုင်တဲ့အတွက်3000ရာနဲ့ကျွန်တော်မသုံးနိုင်ခဲ့ဘူးအလကားရတဲ့ image တွေပဲကျွန်တော်သုံးရတယ် resolution တွေမကောင်းဘူးသို့တော့ဒါနဲ့အလုပ်ဖြစ်အောင်လုပ်ရတယ်ပေါ့နော်အခုကျွန်တော်တို့ကအခုစီမံကိန်းတစ်ခုလုံးမှာဆော့ပြောဂျိုလူနှလုံးပါမယ် HR တွေ training လုပ်တာပါတယ် satellite laboratory ပါတယ် ground station တွေပါတယ်အကုန်လုံးပေါင်းမှကျွန်တော်15တန်းကျော်16တန်းနီးပါးပဲကြာတယ်ဆိုတော့လေ image ဝယ်ရင်တော့ကျွန်တော်ကတစ်နှစ်30ဒေါ်လာ10တန်းလောက်ကျွန်တော်ကုန်မယ်နိုင်ငံတော် budget အနေနဲ့အခုကျွန်တော်တို့ကပထမတစ်လုံးနဲ့နောက်တစ်ခါဒုတိယတစ်လုံးလှုပ်မှလည်းစုပေါင်းဆိုကျွန်တော်10နှစ်လောက်သုံးလို့ရတယ်10နှစ်ဆိုဆိုပါဆိုတန်80ဇာလောက်ကိုကျွန်တော်အခု15တန်း16တန်းလောက်နဲ့ကျွန်တော်ရမှာပေါ့နော်နောက်ကအဓိကအမြတ်ကကျွန်တော်တို့အတွက်သတိပညာရပဲနောက်ဒီကနေမှဆင်ပွားပြီးဒီ communication အတွက်ကို micro satellite တွေဆက်ပြီးတော့တွားမလားပေါ့ဆိုတော့ကျွန်တော်က disaster နဲ့ပတ်သက်တဲ့ဟာကိုပြည်သူတွေအများအားဖြည့်ဖြည့်ခံစားနေရဒါတွေကိုဘယ်လိုကာကွယ်မလဲကိုတိလို့ရှင်ဆောင်ရှင်မှုနေအောင်မလို့လုပ်မယ်ဆိုတော့ disaster management လုပ်ဖို့အတွက်ကိုဒီ satellite image တွေအများကြီးထောက်ကူပြုတယ်ပေါ့အဲ့ဒီကြိုးလည်းကျွန်တော်ကဒါကြိုးစားတာဖြစ်ပါတယ်
ဆရာတက်ကတူရနေပြီးတော့ဒီဂျိုလူနဲ့ပတ်သက်ပြီးတော့အနာဂတ်မှာဘာတွေလုပ်ဖို့ရှိပါလဲဆရာ
ကျွန်တော်တို့တက်ကတူမှာပညာရဲ့အဓိက၅ခုရှိရပါတော့အဲ့ဒီအရာတွေကဒီဂျိုလူဒုံးမြန်နေအတွက်လိုအပ်တဲ့အခြေခံပညာရဲ့တွေကိုပညာပေးတဲ့ line တွေပေါ့နော်အဲ့မှာပထမအခြေလမ်းအပြင်ခုဂျိုလူစာပြီးတော့လွတ်နိုင်တယ်ဆိုလို့ရှိရင်ဒီဟာနဲ့ပတ်သက်တဲ့ကျွန်တော်နီးပညာတွေအတွေ့အကြုံတွေရလာတယ်တစ်ဖက်ကလည်းကျွန်တော်နိုင်ငံတော်ကအာဂတအေဂျင်စီဆက်ပြီးထူထောင်လာတဲ့အခါမှာအာဂတအေဂျင်စီရဲ့ကျွန်တော်တို့ဒီတက္ကသိုလ်ရဲ့ပြန်လည်ပူးပေါင်းပြီးဒီနိုင်ငံအတွက်လိုအပ်တဲ့ဂျိုလူနီးပညာတွေဒေါင်းမြန်နီးပညာတွေအာဂတနီးပညာအသုံးချမှုတွေနိုင်ငံတော်အတွက်ကိုပံ့ပိုးနိုင်အောင်ပေါ့နော်ဆက်လုပ်သွားဖို့ရရှိပါတယ်နောက်ဒီကကျွန်တော်အခုစလွတ်တာတော့ကဘာမီလေးလာရေးဂျိုလူပေါ့ဒီကနေမှဆက်ပြီးဆိုကျွန်တော်နိုင်ငံအတွက်လိုအပ်တဲ့ဆက်သွေးရေးဂျိုလူတွေဆိုတော့ navigation နဲ့ပတ်သက်တဲ့ satellite တွေဒါအရေးကြီးအောင်ဟိုကျွန်တော်အတွေ့အကြုံတွေရလာလို့ကျွန်တော်တောင်းတအနေနဲ့ကျွန်တော်ဆက်လုပ်ပါကြီးမားထားပါတယ်ဗျာဟုတ
်ပမခချုပ်ဒေါက်တာချီသွန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းသက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်
ဒီစနေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြေတားဒေလက်ဆောင်ပါခြင်းနဲ့နေစဉ်ချင်းလျာဘွားမှာတွေ့ကြုံနေရတဲ့အဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးဖို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်သမ္မတဒိုနယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ဟာတူဘော်တူအမေရိကန်သမ္မတရာထူးနဲ့မထိုက်တန်လို့အဖြစ်စာရပြေးနေကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်အသက်84နှစ်အရွယ်သမ္မတထရမ့်ကအသက်88နှစ်အရွယ်မစ္စတာဘိုင်ဒန်ကိုထင်းတလုံးနဲ့စိတ်ကြီးဝင်နေသူခြေကုံလက်ပမ်းကျပြီးတော့အင်အားယုတ်ယော့နေသူဆိုပြီးတော့တိုက်ခိုက်ပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့55ရက်သာလိုတဲ့အချိန်ဝင်းကွန်စင်ပြည်နယ်ကမဲဆွေစီယုံပွဲမှာသမ္မတထရမ့်ကပြန်ဖက်မစ္စတာဘိုင်ဒန်ကိုတိုက်ခိုက်ပြောဆိုခဲ့တာပါ။ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွေစီယုံခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသမ္မတထရမ့်မှာစီရင်တုံတရားလုံးဝမရှိဘဲကာယောဂါကိုကင်တွယ်နေတယ်လို့သူ့အဆိုအရကျန်းမာရေးပညာရှင်တွေရဲ့အကြံပြုတိုက်တွန်းချက်ကိုမလိုက်နာဖို့လူတွေကိုအားပေးတိုက်တွန်းနေတယ်ဆိုပြီးတော့ဝေဖန်ပါတယ်။အမေရိကန်ပြည်သူတွေကိုအယူသားဆုံးပြောဆိုဆက်ဆံမှုမရှိတဲ့သမ္မတထရမ့်ရာထူးကစင်မေးတဲ့လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ဆိုရဲဆိုတာသမ္မတထရမ့်ဒီပေမဲ့ဘာမှမလုပ်ခဲ့တာကိုဂျိုးဘိုင်ဒန်ကထောက်ပြပြောဆိုခဲ့တာပါလူတွေကမောင်းဝင်လာပြီးနားထောင်မေးမြန်းလို့ရတဲ့ CNN ကကမကရာပြူချင်းပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မိုးစစ်မြို့အာကစားရုံကာယာနာကွင်ကြီးတဲကဆွေးနွေးပွဲမှာမစ္စတာဘိုင်ဒန်ကအဲဒီလိုပြောဆိုခဲ့တာပါသမ္မတထရမ့်ကလည်းဝင်းကွန်ဆင်ပြည်နယ်မိုးစနီမြို့မှာ Air Force 1သမ္မတလေယာဉ်ကြီးကိုနောက်ခံထားပြီးတော့လူထုတွေ့ဆုံပွဲလုပ်ခဲ့တာပါဒီပြည်နယ်ဟာနိုမာ၃ရက်သမရရွေးကောက်ပွဲအနေရရင်အကျိတ်ငယ်ရှင်းမရမယ့်အနေအရလည်းဖြစ်ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကတောက်ကြာနေကစပြီးတော့တိုင်ဝမ်ရေးလက်ကြားမှာတကယ့်တိုက်ပွဲဝင်သလိုမျိုးစီရေးလက်ချင်နေပါတယ်။တိုင်ဝမ်ရေးလက်ကြားမှာလက်ရှိပေါပေါနေတဲ့အခြေအနေအရနိုင်ငံတော်လုံခြုံရေးနဲ့အနေမြေပိုင်းနဲ့တီးတန့်ခံမြေရေးအတွက်လိုအပ်လို့စီရေးလက်ချင်ရတာပါ။အဖိုးရာမြေတစ်ခုဖြစ်တဲ့တိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထားလို့မရဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူရန်ဂေါကွင်းကပြောပါတယ်။တိုင်ဝမ်အရေးကတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တဲ့အတွက်ပြပကြားဝင်ဆွဲဖက်လို့မရဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ကတရုတ်ကိုမထီမဲ့မြင်ပြုပြီးတော့တိုင်ဝမ်ကိုဆက်ဆံနာမဖြစ်ဖြစ်တိုင်ဝမ်ကလည်းတူးရက်တီမှုကိုထင်းထင်းရှားရှားပြသခြင်းလိုပဲဖြစ်ဖြစ်ဒီလိုလှုပ်ရှားနေတာဟာရှေ့ဆက်လို့မရတဲ့စိတ်ကိုရင်လန်းဆောင်တကူတာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်စီးပွားရေးရအငြိမ်းအစားကြီး Kate Crest ထိုင်ဝမ်ကိုလက်ရှိအလဲပတ်ရောက်နေသလိုပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစီအမံဆောင်အစိုးရအတောင်ဝင်ရှိသူအဖြစ်ဂျမားရေးဝန်ကြီး Alex Azar တိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 96,000 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်က 5.3 သန်းကျော်ရှိပြီဖြစ်တယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်သေဆုံးသူနောက်ထပ် 1,184 ယောက်တိုးလာတာကြောင့်သေဆုံးသူစုစုပေါင်းကလည်း 8,400 ကျော်ပါတယ်။ဒါပေမဲ့လည်းအမှန်တကယ်သေဆုံးသူအရေအတွက်တိထက်များနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်။အိန္ဒိယနိုင်ငံမှာပိုးကူးခံရလို့နေပြန်ကောင်းလာသူက88ရာခိုင်နှုန်းကျော်ရှိပြီးတော့အခုလောလောဆယ်မှာကူးစက်ခံရသူသက်တမ်းပဲရှိတယ်လို့အိန္ဒိယဂျမားရေးဝန်ကြီးကပြောပါတယ်။ ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောသာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျမအနံလာပ
ါ This program has come to you from the Voice of America, Washington.